Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဧပြီလ24ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဖလိုက်ဒိုမီတာ24 25 32 51နဲ့ဖလိုက်လက်မီတာ190တို့ကနေဓာတ်ရိုက်အတန်းထွင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။အမေရိကန်နဲ့ဂျာမနီခေါင်းဆောင်တို့ဂျာမနီရဲ့ဆက်မှုမျိုးဟန်နိုဗာမှာတွေ့ဆုံဆွေးနွေးနေပါတယ်။မြောက်ကိုရီးယားရဲ့ရေငုပ်သင်္ဘောကနေလွတ်ပြစ်လွတ်တဲ့ပယ်ရင်းတပ်ဒုံးကျည်ဆန်းသက်မှုဟာတိုးတက်မှုတချို့ရှိတယ်မအောင်မြင်ဘူးလို့သုံးသပ်သူတို့ကပြောဆိုပါတယ်။နေအောင်ကြီးဆွိုင်းရင်တုပ်လေးဟာကယ်လီဖိုးနီးယားမှာဘေးကင်းစွာနဲ့ဆင်းသက်နိုင်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့အခုရက်ပိုင်းအတွင်းမှာမြန်မာနိုင်ငံတဝန်းမိုးကြီးလေထန်ပြီးမိုးသီးတွေကျွေကြလို့လူနဲ့တိရစ္ဆာန်တွေတည်ဆုံတဲ့အထိရှိနေတဲ့အတွက်ပြည်သူလူထုအနေနဲ့ဘာတွေစောင့်သိရှောင်သိမှာသလဲဆိုတာကိုတော့
ဒီမိုးကြီးလေတွေပြင်းထန်လာပြီးမိုးရွာလာပြီးဆိုရင်တိရစ္ဆာန်တွေကိုအမိုးကနဲ့လုံခြုံတဲ့နေရာမှာထားဖို့သို့မဟုတ်ဓာတ်ရိုက်ပေါ်မိုးသီးကြီးပဲတည်းမကြည့်အောင်ထားဖို့လို့လူတယ်နောက်တစ်ခါကျတော့မိုးသက်လီပြင်း
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဆက်သွယ်မေးမြန်းထားတာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းမှာတော့ဘာသာရေးအရာဝေဖန်ပြောဆိုမှုနဲ့ဆွဲချက်တင်ပြီးအကျဉ်းချခံရပြီးတော့ပြန်လည်လွတ်မြောက်လာတဲ့ဦးထင်လင်းဦးပြောတဲ့လွတ်လပ်စွာတွေးခေါ်ပိုင်းခွင့်နဲ့ဝေဖန်ခွင့်အပေါ်မကန့်သတ်သင့်ဘူးဆိုတဲ့အကြောင်းဆွေးနွေးထားတဲ့ဒီမိုကရေစီရဲ့ဆွေးနွေးခန်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာမာကဲလ်တို့ဂျာမနီရဲ့ဆက်မှုမျိုးဟန်နိုဗာမှာတနင်္ဂနွေနေ့မှာတွေ့ဆုံပါတယ်။ကမ္ဘာစီးပွားရေးကအစအတ္တလန္တိတ်တစ်ဖက်တစ်ချက်နိုင်ငံများလုံခြုံရေးအပေါ်အကြမ်းဖက်မှုချိန်ချောက်မှုမြင့်မားလာနေတာအဆုံးကြဲကြဲပြန့်ပြန့်ဆွေးနွေးကြမှာဖြစ်ပါတယ်။တချင်းကဂျာမနီနန်းဆက် Royal House of Hanover ရဲ့နွေရာသီဆိုင်၏ဖြစ်ခဲ့တဲ့ခန္ဓာထေဝါလာတဲ့ရှာလော့ဟယ်ရင်ဟာဆင်မှာအမေရိကန်သမ္မတအိုဘားမားကိုဂျာမနီဝန်ကြီးချုပ်မာကဲလ်ကဒီကနေ့တရားဝင်ကြိုဆိုခဲ့ပါတယ်။နှစ်ရက်ကြာခီးစဉ်အတွင်းဗြိတိန်ပြင်သစ်နဲ့အီတလီတို့ကနိုင်ငံအကြီးအကဲတွေနဲ့လည်းတွေ့ဆုံဆွေးနွေးမယ့်အစီအစဉ်ရှိပါတယ်။မီဒီယာတွေနဲ့တွေ့ဆုံပြီးမှတော့အမေရိကန်သမ္မတအိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်မာကဲလ်တို့ဟန်နိုဗာမေ့စ်ကုံသွယ်ရေးပြပွဲကြီးကိုတရားဝင်ဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဟန်နိုဗာမေ့စ်ကတော့ဆက်မှုနည်းပညာဆိုင်ရာကမ္ဘာဦးဆောင်ကုံသွယ်ရေးပြပွဲကြီးအဖြစ်သတ်မှတ်ထားကြတာပါ။နိုင်ငံပေါင်း80ကခင်းကျင်းပြသသူ6500နဲ့လာရောက်ကြည့်ရှုသူပေါင်း2000လောက်ရှိမယ်လို့စီစဉ်သူတွေကခန့်မှန်းပါတယ်။အမေရိကန်နဲ့ဂျာမနီနှစ်နိုင်ငံကြားကုံသွယ်ရေးအပါအဝင်ကိစ္စရပ်အများအပြားမှာပူးပေါင်းဆောင်ရွက်မှုအရေးပါတဲ့အကြောင်းကိုအခုပွဲတော်ကပြသလိုက်တာဖြစ်တယ်လို့လည်းအမေရိကန်သမ္မတအိမ်ဘျူရိုကပြောပါတယ်
။ဆီးရီးယားနိုင်ငံကိုအမေရိကန်မြေပြင်တပ်တွေဆေလွတ်ဖို့သူ့အနေနဲ့စဉ်းစားမှမဟုတ်ဘူးလို့အမေရိကန်သမ္မတဥပမာကပြောဆိုလိုက်ပြီးဆီးရီးယားနိုင်ငံရဲ့ပြဿနာဖြေရှင်းမှုကြိုးပမ်းရမှာစီးရင်းနှီးတဲ့အခြားနည်းလမ်းတွေကိုသုံးဖို့လိုမယ်လို့သူကပြောပါတယ်။ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ရဲ့အစိုးရကိုဖြုတ်ချဖို့မြေပြင်တပ်ဆေလွတ်မယ်ဆိုရင်ဗြိတိန်နဲ့အမေရိကန်အတွက်အမှားလုံးမိတယ်လို့ဖြစ်လိမ့်မယ်လို့ BBC ရုပ်သံဌာနနဲ့အင်တာဗျူးမှာပြောသွားပါတယ်။စီးရင်းနှီးနဲ့တိုက်ရိုက်ဖြေရှင်းမဲ့အစားအာဆတ်အစိုးရကိုကြားခံပေးနေတဲ့ရုရှားနဲ့အီရန်အပေါ်နိုင်ငံတကာအတိုင်းအဝိုင်းကဖိအားတွေပေးတင်တယ်လို့ဆိုသလိုဆီးရီးယားတပုံတွေပါဝင်တဲ့အသွင်ကူးပြောင်းရေးအစိုးရတရက်ပေါ်လာအောင်ကြိုးပမ်းဖို့တင့်ကြောင်းဩဘားမားကပြောပါရယ်ဆီးရီးယားပြည်တွင်းစစ်ဟာစိတ်ထိခိုက်ကြေကွဲပွေရာအရာမရှုပ်ထွေးမှုကြီးဖြစ်တယ်လို့သူကဆိုပါရယ်အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကရာကာနဲ့မိုဆိုးတို့လိုဒေသတွေကိုပိတ်မှတ်ထားပြီးအိုင်းစစ်သွေးကြော်တွေကိုလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ဩဘားမားကပြောပါရယ်နိုင်ငံသားတိုက်ခိုက်ရေးသမားတွေကိုဥရောပနိုင်ငံနဲ့ပူးပေးနေတဲ့အဲ့ဒီဒေသတွေကိုအထူးကြံအဆက်ပြတ်သွားအောင်လှုံ့ဆော်သွားမယ်လို့သူကဆိုပါတယ်ခင်ဗျာ
ရေငုပ်သင်္ဘောကနေဖြစ်လွတ်တဲ့ပယ်ရင်းတပ်ဒုံးကျည် SLBM စမ်းသပ်မှုကိုစနေနေ့ကလှုံ့ဆော်ခဲ့ပြီးမဟာအောင်မြင်မှုကြီးဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပေမဲ့တောင်ကိုရီးယားဘက်ကတော့ဒီစမ်းသပ်မှုမအောင်မြင်ဘူးလို့သတ်မှတ်ပြောဆိုပါတယ်ဒါပေမဲ့စီးရေးဆိုင်ရာလေလာသုံးသပ်သူတို့ကတော့အခုဒုံးကျည်ပြစ်လွတ်စမ်းသပ်မှုအဆင့်ကိုတိုးတက်ဖြစ်ထွန်းမှုတချို့ရှိခဲ့တဲ့မအောင်မြင်မှုအဖြစ်သတ်မှတ်ပါတယ်။နျူကလ িয়ার တိုက်ခိုက်မှုတွေကိုအပြည့်အဝလှုံ့ဆော်နိုင်ဖို့နောက်ထပ်နည်းလမ်းတစ်ခုရရှိပြီဆိုတဲ့သဘောမြောက်ကိုရီးယားတို့ကနိုင်ငံပိုင်သတင်းအေဂျင်စီ KCNA ကနေတဆင့်ပြောဆိုနေတာကိုတော့လက်ရှိစီးရေးစွမ်းဆောင်ရည်တွေကိုချက်ကားပြောဆိုနေတယ်လို့ရှုမြင်ကြပါတယ်။ တောင်ကိုရီးယားပူရက်စေဦးစီချုပ်များအဖွဲ့ရဲ့အနှုတ်လက္ခဏာဆောင်တဲ့အကဲဖြတ်ချက်မှာတော့မြောက်ကိုရီးယားရဲ့ရေငုပ်သင်္ဘောကနေပြစ်လွတ်တဲ့ပယ်ရင်တပ်ဒုံးကြီး SLBM အစီအစဉ်ရဲ့တကယ်လက်ရှိအခြေအနေအတိုင်းအတာကိုထောက်ပြထားပါတယ်။ဆန်းသက်ခဲ့တဲ့ဒုံးကြီးအမျိုးအစားကအနည်းဆုံးကီလိုမီတာ300လောက်အထိပြစ်လွတ်နိုင်ပေမဲ့လည်းမြောက်ကိုရီးယားတို့စနေနေ့ကပြစ်လွတ်ဆန်းသက်ခဲ့တဲ့ဒုံးကြီးကတော့ပင်လယ်ထဲကိုမကျခင်ကီလိုမီတာ30လောက်ပဲပြစ်ခတ်နိုင်ခဲ့တာလို့တောင်ကိုရီးယားဘက်ကပြောပါတယ်။ပြစ်လွတ်ပြီးမကြခင်မှာလဲဒုံးကြီးဟာဆက်ချွတ်ယွင်းသွားခဲ့တယ်လို့တောင်ကိုရီးယားအစိုးရသတင်းရင်းမြစ်ကပြောပါတယ်။မြောက်ကိုရီးယားတို့ဟာရင်းငုပ်တင်းမောကနေပြစ်လွတ်နိုင်တဲ့ပယ်ရင်တပ်ဒုံးကြီးနီးပညာရဲ့ကနဦးအဆင့်ကိုတော့ရရှိနေပြီလို့လည်းယူဆကြပါတယ်ရှင်
။နယ်သာလန်သတင်းသမားတို့ကိုတူရကီမှာရှိတဲ့သူမနေအိမ်ကနေတူရကီရဲတွေကတနင်္ဂနွေနေ့မနေ့အစောပိုင်းမှာဖမ်းဆီးသွားပါတယ်။နယ်သာလန်သတင်းသမားကတူရကီသမ္မတတယစ်အာဒိုဂန်ကို Twitter မှာထိခိုက်စော်ကားရေးသားပြီးတဲ့နောက်အခုလိုဖမ်းဆီးခံရတာဖြစ်ပါတယ်။ Dash Metro သတင်းစာရဲ့လူသိများတဲ့ပင်တိုင်းဆောင်ပါရှင် Abru Umar ကစနေနေ့ညကသူမအိမ်ရှိတကားဝမှာရဲတွေရောက်ရှိလာပြီးမေးမြန်းစစ်ဆေးဖို့ရဲစခန်းကိုခေါ်ဆောင်သွားတယ်လို့ Twitter မှာရေးသားခဲ့ပါတယ်။ Abru Umar ထိမ့်သိမ်းခံရတယ်ဆိုတာကိုနယ်သာလန်နိုင်ငံသားဤဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂဲလ်ဒါရန်ကအတည်ပြုပြောပေမဲ့အသေးစိတ်ကိုပြောဆိုခြင်းမရှိပါဘူး။တူရကီသမ္မတအာဒိုဂန်ကိုလူမှုကွန်ရက်မီဒီယာပေါ်မှာထိခိုက်စော်ကားရေးသားသူတွေကိုအစီရင်ခံဖို့အတွက်နယ်သာလန်နိုင်ငံတွေကတူရကီအဖွဲ့အစည်းတွေကိုတူရကီကောင်စစ်ဝန်ယုံကအီးမေးပေးပို့ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးနောက်ပိုင်းအဗရူအူမာပြီးခဲ့တဲ့သတင်းဘက်ကရေးသားလိုက်တဲ့ဆောင်းပါးကြောင့်နိုင်ငံရေးအရာအပြင်းထန်အငြင်းပွားမှုတွေဖြစ်စေခဲ့ပါတယ်ခင်ဗျာ
VOA American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 1196 လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။အီကွေဒေါနိုင်ငံမှာငလျင်ကြောင့်ဒေဆုံးသူအရေအတွက်654ဦးအထိရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံရဲ့ Pacific ကမ်းရိုးတန်းတစ်လျှောက်ဆယ်စုနှစ်ခုနှစ်ခုနီးပါးအတွင်းအဆိုးဆုံးငလျင်ကြောင့်လူပေါင်း 12,500 ထိခိုက်ဒဏ်ရာရပြီးနောက်ထပ် 58 ဦးလည်းပျောက်ဆုံးနေဆဲဖြစ်ပါတယ်။အမိမီအတွက်ဝန်내ခြေကွဲရတဲ့နေရက်တွေဖြစ်ပါတယ်။နိုင်ငံဟာဘေးဒုက္ခနဲ့ကြုံတွေ့နေရပါတယ်လို့သမ္မတရာဖဲလ်ကိုရီကပုံမှန်ပြုတ်လုပ်တဲ့စနေနေ့ရုပ်မြင်သံကြားအစီအစဉ်ကနေပြောဆိုသွားပါတယ်။အီကွေဒေါနိုင်ငံတဝန်ရှားရဲ့အမိုးအကာရီနဲ့စားနပ်ရိက္ခာထောက်ပံ့မှုအပါအဝင်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်မှုအတွေ့ထောင်ပေါင်းများစွာသောစစ်သားတွေနဲ့ရဲတွေကိုချထားပါတယ်။ငလျင်တန်းကယ်ဆယ်ရေးအတွက်စပိန်၊ပီရူ၊ကျူဘာ၊ဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတို့အပါအဝင်ဒါဇင်နဲ့ချီတဲ့နိုင်ငံတွေကကယ်ဆယ်ရေးလုပ်သားတွေလည်းရောက်ရှိနေကြပါတယ်။လွန်ခဲ့တဲ့ရှစ်ရက်ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ပြိုကျခဲ့တဲ့အဆောက်အုံတွေထဲကနေလူ113ဦးကိုအသက်ရှင်လျက်ကယ်ဆယ်နိုင်ခဲ့ပြီးဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။လူပေါင်း3သိန်းခွဲကိုနောက်3လအထောက်ကူတွေပေးနိုင်ဖို့အတွက်ကုလသမဂ္ဂကဒေါ်လာ 82.8 တန်းပေးဖို့တောက်ကြနေတော့ကပန်ကြားထားပါတယ်ရှင်
။လူပေါင်း900နီးပါးတည်ဆုံပြီးလူ1000နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်စေခဲ့တဲ့နီပေါငလျင်နှစ်ပတ်လည်နေ့အထိမ်းအမှတ်အတွက်နီပေါပြည်သူတွေဟာမြို့တော်ကတ်မန်ဒူးကပြိုကျနေတဲ့သမိုင်းဝင်မျှော်စင်တစ်ခုရှိဒီကနေ့စုဝေးခဲ့ကြပြီးစုတောင်းပွဲတွေလုပ်ခဲ့ပါတယ်။ပြင်းအား9.3%ရှိတဲ့ငလျင်တန်ခံခဲ့ရတဲ့နီပေါနိုင်ငံမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေနှေးကွေးနေတာကြောင့်ပြည်သူတို့ဒေါသထွက်နေပြီးဒီကနေ့တချို့နေရာတွေမှာအ ਨੇ အချင်းဆန္ဒပြလာတာတွေရှိပါတယ်။ကာထမန်ဒူးမြို့နယ်ပျက်စီးနေတဲ့ဒါရာဟာရာမျှော်စင်ရှိမှဝန်ကြီးချုပ်အိုလီကဝန်내ချင်းပန်းွေချခဲ့ပါတယ်ငလျင်တန်ကြောင့်ဒီမျှော်စင်ဟာ2015ဧပြီလ25ရက်နေ့ကပြိုကျခဲ့တာဖြစ်ပြီးလူ132ဦးသေဆုံးခဲ့ရပါတယ်နိုင်ငံတော်နီပေါငလျင်ကြောင့်လူပေါင်း 8,856 ဦးသေဆုံးခဲ့တာဖြစ်ပါတယ
်ဆော်ဒီအာရေဗျာနိုင်ငံမှာနေစဉ်သုံးရေမီဂက်စ်နဲ့ဆိုင်တဲ့ဝင်ဆောင်ကနှုတ်မြင့်တက်လာတဲ့အပေါ်လူလူရဲ့တုံ့ပြန်သံများလာတာကြောင့်ရေနဲ့လျှက်စစ်ဆိုင်ရာဝန်ကြီးကိုဆော်ဒီဗီယန်ဆယ်မန်ကအလုပ်ဖြုတ်ပြစ်လိုက်ပါတယ်ရှိမီနဲ့တခြားဝန်ဆောင်မှုတွေမှာအစိုးရထောက်ပံ့ဈေးတွေဖြတ်တောက်လိုက်ပြီး6လမကြာခင်မှာပဲစနေနေ့ကအခုလိုအလုပ်ဖြုတ်တဲ့ကိစ္စဖြစ်လာခဲ့တာပါအလုပ်ဖြုတ်ခံရတဲ့အဗ်ဒူလာအယ်ဟူစိန်ရဲ့နေရာမှာစိုက်ပျိုးရေးဝန်ကြီးအဗ်ဒဲရာမန်အယ်ဖာလီနဲ့အစားထိုးခံသွားမှာဖြစ်ပါတယ် ကမ္ဘာတဝန်းရေနံစီချလာတာကြောင့်အသုံးစီကိုထိန်းချုပ်တဲ့အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလကအစိုးရကအသုံးစီတွေဖြတ်တောက်ခဲ့တာဖြစ်ပါတယ
်။နေအောင်ကြီးစွမ်းရင်သုံးလေရင်ဟာသူ့ရဲ့ကမ္ဘာတလွှားခီးစဉ်အတွင်းအစွန်သားအရဆုံးပြန်တမ်းမှုဖြစ်တဲ့ Pacific သမုဒ္ဒရာကို56နာရီကြာအောင်အောင်မြင်မြင်ဖြတ်တမ်းပြန်တမ်းပြီးတဲ့နောက်အမေရိကန်ပြည်ထောင်စုပစ္စိဖိတ်ကမ်းရိုးတန်းပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားမှာဘေးအန္တရာယ်ကင်းကင်းနဲ့ဆင်းသက်နိုင်ခဲ့ပါတယ်။ပစ္စိဖိတ်သမုဒ္ဒရာကိုဖြတ်တန်းလာမှာအရေးပေါ်ဆင်းသက်နိုင်တဲ့နေရာမရှိတာကြောင့်အန္တရာယ်ရှိတဲ့ပြန်တမ်းမှုဖြစ်ပါတယ်။နေရောင်ကြီးစွမ်းရင်သုံး Solar Impulse 2ဟာစနေနေ့ညသကောင်းမတိုင်မီကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီက Moffett Alpha ဖြစ်တဲ့ဒီလေးစိတ်မှာဆင်းသက်ခဲ့တာဖြစ်ပါတယ်။စနေနေ့အစောပိုင်းမှာတော့ကြီးရှုသူတွေရှူစားနိုင်ဖို့အတွက် San Francisco မြို့က Golden Gate တံတားပေါ်မှာပြန်တမ်းပြခဲ့ပါတယ်။ဒါပေမဲ့လေတိုင်နှုန်းလျော့နေသွားတဲ့ညအချိန်မတိုင်ခင်အထိလေထဲမှာပြန်ဝဲနေခဲ့ပါတယ်။ Silicon Valley မှာခရီးတစ်ထောက်ဆင်းသက်ရတာဟာကမ္ဘာတစ်ပတ်ခရီးစဉ်ကိုဆက်ဖို့အတွက်အထောက်ပံ့ဖြစ်စေတယ်လို့လေယာဉ်မှူး Bertrand Pickett ကပြောပါတယ်။လေယာဉ်ဟာတနင်္ဂနွေ45ကီလိုမီတာနှုန်းနဲ့အတော်လေးနှီးကွေးတဲ့နှုန်းနဲ့ပြန်တမ်းနေပြီးနေအောင်ကြီးအားကောင်းတဲ့အခါမှာတော့အမြန်နှုန်းကိုနှစ်ဆမြင့်တင်ပြန်တမ်းပါတယ်။ Solar Impulse 2လေယာဉ်ဟာအမေရိကန်ပြည်ထောင်စုတမန်းကိုဖြတ်ပြီးနယူးယောက်ပြည်နယ်ကိုပြန်တမ်းမှာဖြစ်ပါတယ်။ဒီကနေ့တစ်ဆင့် March 2015ခုနှစ်စတင်ပြန်တမ်းခဲ့တဲ့အာရဗ်စော်ဘွားများပြည်ထောင်စုမြို့တော်အဘူဒါဘီကိုပြန်လည်မဆက်ရောက်ခင်မှာဥရောပဒါမှမဟုတ်အာမြောက်အာဖရိကကိုဦးတည်ပြီးပြန်တမ်းမှာဖြစ်ပါတယ်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝေးအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းအတွက်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုရက်ပိုင်းအတွင်းမြန်မာနိုင်ငံတဝန်းအထူးသဖြင့်မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာမိုးသီးထန်စွာရွာသွန်းတဲ့ချိန်မကြုံစဘူးမိုးသီးတွေကြွေကြပြီးတော့လေပြင်းတိုက်ခတ်တာတွေမိုးကြိုးပစ်တာတွေကြောင့်လူနဲ့တိရစ္ဆာန်သေဆုံးတဲ့အထိဖြစ်နေတဲ့အတွက်ပြည်သူလူထုအနေနဲ့မိုးလေဝသနောက်ဆုံးရသတင်းတွေကိုအဆက်မပြတ်နားထောင်ကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။တဘာဝဘေးဒဏ်ကြောင့်ပျက်စီးဆုံးရှုံးရတဲ့ပြည်သူတွေအတွက်လိုအပ်ချက်ကိုလည်းအရေးပေါ်ကူညီပေးဖို့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးဆောင်ရွက်နေတယ်လို့ပြောပါတယ်။ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့တဘာဝဘေးရနေကြရောက်နေတဲ့အချိန်ပြည်သူလူထုစောင့်သိနဲ့ရှောင်သိနဲ့အချက်တွေအခုလိုသူကစဖြေပါတယ်
။ဥမာအဖြစ်ဘကိုးတိုင်းဆိုမိုးကြိုးအရန်ဖြစ်တဲ့ညာနဲ့ချီပြီးတော့တည်ကြတယ်။ကြောင်းမလို့မိုးကြိုးနဲ့ပတ်သက်တဲ့အန္တရာယ်ကြီးကျွန်တော်တို့မြန်မာသံဃာကြီးညာတယ်။နောက်တနေ့မီဒီယာတွေကလည်းကျွန်တော်တို့ထွက်လာရှိတယ်ဝင်ဝင်ဒီခေါင်လေးကိုမိုးတက်လေရင်ကြောက်တဲ့ချိန်ကြောင့်လက်လက်ရှိတဲ့မိုးကြီးချိန်နေမှာသတိထားပြီးတော့သွားဖို့ဘယ်လိုနေထိုင်ဖို့ဆိုတာဒါကြီးကျွန်တော်တို့ပြောထားရှိတယ်နောက်ကမိုဘိုင်းဖုန်းတွေအားအသုံးရတယ်ရရကြေးရတွေအချိန်မိုဘိုင်းဖုန်းတွေရှိတယ်အဲမိုးကြီးချုံတဲ့ချိန်လက်ရှိတဲ့ချိန်မှာမိုဘိုင်းဖုန်းကိုသုံးရင်းနဲ့တည်ဆုံသွားတာရှိတယ်ဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့အဲ့ဒီချိန်ကြီးမှာသတိထားပြီးတော့ဒီ PC တွေကိုသုံးဖို့ဒါတွေလည်းဒါလက်တလို့ကျွန်တော်တို့ပညာပေးနေတဲ့အပိုင်းတွေရှိတာပေါ့အခုမိုးကြီးတွေကြွေတယ်ပေါ့နော်မိုးကြီးတွေကြွေတဲ့နေရာကွက်ပြော့မိုးကြီးတွေအဲ့တော့မိုးကြီးကြွေတဲ့ဒဏ်ကဘာလဲဆိုတော့တိရစ္ဆာန်တွေလည်းမိုးကြီးကြွေရင်ပေးတယ်လူတွေအိမ်တွေမှာလည်းသတိထားရမယ်ဒါကြောင့်မလို့မိုးကြီးကြွေနိုင်တဲ့အခြေအနေရှိတယ်မိုးတွေလေတွေပြင်းထန်လာပြီးမိုးကြီးမိုးရွာလာပြီးဆိုရင်တိရစ္ဆာန်တွေကိုအမိုးကာနဲ့လုံခြုံတဲ့နေရာမှာထားဖို့သို့မဟုတ်ဓာတ်ရိုက်ပေါ့မိုးကြီးတွေပဲဓာတ်ရိုက်မထိအောင်ထားဖို့လိုလူတယ်နောက်တစ်ခါကျတော့ကြီးစက်နဲ့ညီတဲ့ချောင်းနဲ့မြောင်းနဲ့ညီတဲ့ညီတွေမှာလူတွေကဘာဖြစ်လဲဆိုတော့ခီးသွိုင်းနဲ့နွားကြောင်းရင်းနဲ့နောက်တိရစ္ဆာန်တွေကြောင်းရင်းနဲ့မိုးသက်လီပင်ကျလာလို့ရှိရင်ဒီနဲ့ဝေးရနေရာတွေကိုသွားဖို့ဒါကြီးကျွန်တော်တို့သတိပေးထားရရှိတယ်။ဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့မကြာခင်ကမနေ့တနေ့ကပေါ့နော်။အဲ့ဒီမှာဒီမိုးသက်လီပြင်းရုတ်တရက်ကြာရောက်တယ်။ကြာပြီးတော့ရေမိုးတွင်းမိုးကြိုးရတယ်။လီပြင်းတိုက်တယ်။အဲ့ဒီမှာနွားကြောင်းတဲ့ကလေးတွေစသဖြင့်ပေါ့နော်။အဲ့ဒီလူချောင်းနဲ့ညီတဲ့ကလေးတွေကမျောပါပြီးတော့တည်ဆုံးတာရှိတယ်။ဆိုတော့အဲ့ဒါမျိုးလေးတွေကိုကျွန်တော်တို့သတိပေးတဲ့အချက်တွေရှိပါတယ်။ဒါတွေတော့ကျွန်တော်တို့ဒီရက်တွင်မှပြုလုပ်ထားပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့ပါဆရာဟုတ်ကဲ့။အဲ့တော့အခုလက်တော်ဒီမိုးလေဝသရဲ့အခြေအနေထူးခြားဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ဆရာတို့ဒီပြည်သူကိုပေါ့နော်အချိန်နဲ့တပြေးညီသတင်းထုတ်ပြန်နိုင်အောင်ရောဘယ်လိုများစီစဉ်ထားပါလဲရှင
်။ဟုတ်ဒါကကျွန်တော်တို့ကမှုဝင်နေကြတဲ့နေ့ပြန်လည်ညီချာရေးဌာနအနေနဲ့ကတော့မိုးလေဝသနဲ့ဇလားဗီရာဦးစီးဌာနရဲ့ထုတ်ပြန်ကြေညာချက်ကို confirm လုပ်တယ်။ confirm လုပ်တယ်ဆိုတာပြင်ပမိုးလေဝသပညာရှင်ဦးထွန်းလွင်ဒါကိုလည်းကျွန်တော်တို့အားကိုးတာရှိတယ်။တခါကျရင်အခြားပြင်ပပညာရှင်တွေကလည်းဒီလိုမီဒီယာတွေမှာသူတို့ရေးတာရှိတယ်။ဟိုထူးခြားတာတခုခုတွေ့ပြီဆိုတာနဲ့ကျွန်တော်ကဒီသတင်းကို confirm ပြန်လုပ်တယ် confirm ပြန်လို့ဆိုတာကျွန်တော်မိုးလေဝသနဲ့ဇလားဗီရာဦးစီးဌာနကိုပြောတယ်ပြန်ကြည့်ပေးပါဒါကိုလုပ်ပေးပါတကယ်ဘာဖြစ်နေတာလဲဆိုတော့သူတို့ကလည်းသေချာကြည့်ပြီးဖြစ်နိုင်တဲ့အခြေအနေတွေကျွန်တော်တို့ပြောတယ်ပြောရင်ကျွန်တော်ကပြည်သူကိုပြန်ပြီးတော့တုံ့ပြန်တဲ့စနစ်ကိုကျွန်တော်တို့ပြန်လုပ်နေတယ်ဒီရက်ပိုင်းမှာအထူးသဖြင့်နော်အဲ့ဒီဟာကိုကျွန်တော်လုပ်နေရရှိပါတယ်ကျူတင်ကာကွယ်တဲ့ဟာကိုကျွန်တော်တို့နောက်ကျလို့မဖြစ်ဘူးအလေးပေးဆောင်ရရမယ်အဲ့ဒီအပိုင်းကိုကျွန်တော်တို့တွန်းအားနေတယ်
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဆရာအခုလက်ရှိဒီမိုးလေဝသဒဏ်ကြောင့်မို့လို့ပျက်စီးသွားတဲ့လူတွေအတွက်ဆရာတို့ဒီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝင်ကြီးဌာနအနေနဲ့ဘာတွေများကူညီဆောင်ရွက်ပေးနေပါလဲဆရာလက်တလောအခြေအနေမှာဟုတ်ကဲ့
လက်တလောအခြေအနေမှာကျွန်တော်တို့ကဒီလူမျိုးဖြစ်ပြီးဆိုရင်လည်းကျွန်တော်တို့ကချက်ချင်းကျွန်တော်တို့ rapid response team ဆိုတော့ကျွန်တော်တို့ဖွဲ့ထားတယ်ကျွန်တော်တို့တကယ်တမ်းဆိုလူမှုနယ်ကယ်ဆယ်နဲ့ပြန်လည်နေရာချထားရေးအင်အားအလွန်နည်းတယ်ဝန်ထမ်းအင်အားနော်ဝင်ကြီးဌာနအပိုင်းဝန်ထမ်းအင်အားနည်းပြီးတယ်ဒါကြောင့်ကျွန်တော်တို့တိုးချဲ့မှာပါနည်းပြီးတဲ့ခါကျတော့ဒီနယ်နဲ့တိုင်းနေမှာလိုက်ဆောင်ရွက်နိုင်အောင်လို့ကျွန်တော်တို့ကဘာကြီးပြန်ချိတ်ဆက်ရလဲဆိုတော့လူမှုဖွဲ့စည်းရေးနဲ့ချိတ်ဆက်ရတယ်အခုကျွန်တော်တို့တကယ်အားကိုးတာတော့မိသက်ဖွဲ့ပေါ့နော်မိသက်တဖွဲ့နဲ့ကျွန်တော်တို့ပေါင်းတယ်နောက်ပြီး youth volunteer ဆိုလူငယ်တွေနဲ့စီယုံဆောင်ရွက်တယ်လူမှုဖွဲ့စည်းရေးဆောင်ရွက်တယ်တက်ဆိုင်ရာအုပ်ချုပ်ရေးဌာနပေါ့နော်ကြီးကျယ်တဲ့လူတွေပေါ့နော်ကျွန်တော်ပြန်လဲပြောပေါင်းဆက်ပြီးတဲ့ခါကျတော့ဒါကိုတုံ့ပြန်ဖို့အတွက်ကျွန်တော်တို့အစဉ်အင်းဖြစ်အောင်အခုကြိုးစားနေတယ်ပေါ့တချို့နေရာတွေမှာတော်တော်လေးကိုလှုပ်ရှားမှုတွေကမြန်ဆန်နေပြီပေါ့ဒီနေ့ဆိုလို့ရှိရင်ကျွန်တော်အများကြီးပဲသွတ်တွေရောအဲ့ဒီလူမှုကျုံးဆောင်ပစ္စည်းတွေရောရှောက်သွားခဲ့တာအခုပဲကျွန်တော်တို့ပြန်ရောက်တာပေါ့နော
်
ဒါမျိုးကိုကျွန်တော်တို့တုံ့ပြန်တယ်ဒါပြည်သူ့ဘဏ္ဍာပြည်သူ့ပဆံပဲလေသူတို့ကပြန်သုံးရတာပေါ့နော်ငကူလက်ရှိကျွန်တော်တို့ budget နဲ့တတ်နိုင်သလောက်ကိုလောက်တာပေါ့ကျွန်တော်တို့ဝန်ချန်တဲ့ budget ကလည်းအလွန်လွန်နေတယ်ငကူကဒါလည်း budget ကိုလည်းဖြည်းဖြည်းနဲ့ညှင့်တော့ဖို့လေတက်ဆန်ဒီအစိုးရဖွဲ့ရတယ်ကျွန်တော်တို့ကူညီမယ်ဆောင်ရွက်မယ်ဆိုတာကြီးကျွန်တော်တို့မှရှိနေပါတယ
်ဝန်ကြီးအနေနဲ့ပေါ့နော်ဒီအများပြည်သူလူထုကိုဒီလက်ရှိထူးခြားဖြစ်စဉ်မိုးလေဝသဒီသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးချင်းဗာများသတင်းစကားပါချင်ပါလေရှင
်ပြည်သူလူထုကိုသတင်းစကားပါချင်တာတော့ပြည်သူလူထုကသတိရှိဖို့လိုတာပေါ့နော်အတိနဲ့သတိပေါ့ခါကြလို့ရှင်အတိရောရှိတယ်သတိလွတ်သွားတတ်တယ်ပေါ့ဥမာအပြင်ပြည့်စည်ကြတယ်ဆိုမိုးကြိုးပြစ်နိုင်တယ်ဒါပေမဲ့အတိအတိရှိတာပဲဒါပေမဲ့သတိလွတ်ပြီးတော့လွင်ကြီးကောင်းနဲ့ကိုသွားတယ်ဥမာထောင်နဲ့သွားနေမိုးကြိုးပြစ်မှာအဓိကအဲ့လိုမျိုးတွေပေါ့ဟိုအတိရှိတော့လေသတိရှိဖို့ပေါ့နော်ပြည်သူလူထုကိုမှားကျင်တယ်အဲ့ဒီအတိတွေရှိဖို့ကိုလည်းထုတ်ပြန်နေတယ်အခုမီဒီယာတွေကထုတ်ပြန်နေတယ်နော်တကယ်ကိုကိုးစားယုံကြည်ရတဲ့ဒီကျွန်တော်တို့အသံွင့်ဌာနတွေသတင်းတွေကနေထုတ်ပြန်နေတာတွေကိုဂရုစိုက်ပြီးတော့နားထောင်ပါအဲ့တော့သတင်းလွှင့်တာတွေကိုဒီချာနားထောင်ပါအဲ့ဒါနားထောင်ရင်အတိတွေအများကြီးရလာပါလိမ့်မယ်အတိရှိတဲ့အကျင့်ကိုသတိလဲထားပါသတိမလွတ်ပါစေနဲ့ပေါ့ကျွန်တော်ဒီလိုမှာကျင်တယ်နောက်တစ်ခုကဖြစ်ပြီးဆိုလို့ရှိရင်အချင်းညီညွတ်နဲ့ပူးပေါင်းပြီးတော့ဝန်ကြီးဌာနနဲ့ဆောင်ရွက်ဖို့လိုတယ်ကျွန်တော်ရဲ့အုပ်ချုပ်ရေးအဖွဲ့တွေရောကျွန်တော်ဝန်ကြီးဌာနတွေရောကျွန်တော်ဆောင်ရွက်တာတွေပူးပေါင်းဆောင်ရွက်ဖို့လိုတယ်ပြည်သူအစိုးရအသည့်ဖြစ်တဲ့ကြောင့်ပြည်သူအတွက်ဆောင်ရွက်နေတာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဟိုလည်းပူးပေါင်းပါဝင်မှပြည်သူပါဝင်မှအောင်မြင်ပါလိမ့်အဲကျွန်တော်တို့ပြည်ဟာဒီမှာပြည်သူကလိုက်ပြီးတော့ပါဝင်ပြီးတော့ပူးပေါင်းလိုက်လို့ရှိရင်ကျွန်တော်ပို့ပြီးတော့အဆင်ပြေသွားမယ်ပြည်သူကလည်းသတင်းပေးတာအစားတာပူးပေါင်းပါဝင်တာပဲလေအခုထူးခြားဆိုကျွန်တော်တို့ချက်ချင်းကြောင်းကြမယ်ဒါကြောင့်ကျွန်တော်ဟက်ပ်လိုင်းတွေပဲကျွန်တော်လုပ်ထားတယ်ဖုန်းနံပါတ်တွေပေးထားတယ်ရေးချိုင်းနေအကြောင်းကြပါတခုချင်းနေအကြောင်းကြပါကျွန်တော်တို့မှာဒီမျိုးတွေဆောင်ရွက်တာရှိပါတယ်အဲ့တော့ပြည်သူကိုပြောချင်တာကတော့အတိလက်ရှိအောင်သတိလက်ရှိအောင်ဆောင်ရွက်ကြပါလို့ပြောချင်ပါတယ်
ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးပါရှင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းတင်ပြပေးပါမယ်။ရွေးကောက်ပွဲရလဒ်အရပေါ်ပေါက်လာတဲ့ရတားအစိုးရလက်ထက်မြန်မာနိုင်ငံတွင်းလက်တလောပေါ်လာတဲ့အပြောင်းလဲတွေထဲမှာအချင်းထောင်တွေရဲ့အခြေအနေတိုးတက်လာတာဖြစ်တယ်လို့မကြသေးခင်ကမုံရွာအချင်းထောင်ကလွတ်မြောက်လာတဲ့စာရေးဆရာဦးထင်လင်းဦးက VOA ကိုပြောပါတယ်။ဘာသာရေးအရာဝေဖန်ပြောဆိုမှုနဲ့ဆွဲချက်တွေအချင်းကျခံခဲ့ရတဲ့ဦးထင်လင်းဦးကဒီမိုကရေစီနိုင်ငံတစ်ခုအမှန်တကယ်ဖြစ်ဖို့ဆိုရင်လွတ်လပ်စွာတွေးခေါ်ပိုင်ခွင့်နဲ့ဝေဖန်ခွင့်ကိုမကန့်သက်သင့်ဘူးလို့ပြောပါတယ်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာမတ်ရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင
်ဖွဲ့စည်းပုံခြေခံဥပဒေပုံမှား204ပုံမှားခွဲကာကြီးအရာသမရဥထင်ကျော်ရဲ့တစ်တန်လူငယ်ချမ်းသာခွင့်အမိန့်နဲ့လွတ်လာသူတွေထဲမှာလူသိများတဲ့နိုင်ငံရေးအကျဉ်းသားအချို့လည်းပါဝင်ပါတယ်လူခွင့်ရည်နဲ့မြေယာပိုင်ဆိုင်ခွင့်အရေးလှုပ်ရှားနေသူလည်းဖြစ်တဲ့အပြင်ငိမ့်ကျစွာဆန္ဒပြမှုတွေအတွက်6ကြိမ်တိုင်ဖမ်းဆီးခံခဲ့ရတဲ့နော်အုံးလှလူခွင့်ရည်ကာကွယ်ရေးလှုပ်ရှားနေသူကိုနေမျိုးစင်လူမှုအဖွဲ့အစည်းအရေးတိုက်ပွဲဝင်နေသူကိုထင်ကျော်2014ခုနှစ်ကကာကွယ်ရေးပစ္စည်းဆက်ယုံကိုလျှို့ဝှက်ဓာတုလက်နက်ဆက်ယုံဆိုပြီးသတင်းဖော်ပြမှုနဲ့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့ Unity Journal ကအက်ဒီတာချုပ်အပါအဝင်သတင်းသမား5ဦးအထက်ကျုပ်စက်ရုံအလုပ်သမားတွေရဲ့ဆန္ဒပြပွဲတွေကိုထောက်ခံကူညီခဲ့တဲ့အတွက်ထိမ့်သိမ်းခံခဲ့ရတဲ့အလုပ်သမားအရေးလှုပ်ရှားသူ၄ဦးနောက်မဘာတာဖုန်ကြီးတွေကိုဝေဖန်ခဲ့တဲ့အတွက်ထောင်ဒဏ်2နှစ်ချမှတ်ခံခဲ့ရတဲ့စာရေးဆရာထင်လင်းဦးတို့ဖြစ်ပါတယ်။အခုလိုသမရလူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာတာနဲ့ပတ်သက်ပြီးဧပြီလ18ရက်နေ့ကမုံရထောင်ကနေလွတ်လာတဲ့စာရေးဆရာထင်လင်းဦးကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးဖြေဆိုပါတယ်။
ညာ7နာရီဝယ်စက်လောက်တည်းရလာတင်ပြီ။ကြားတဲ့ကျွန်တော်တို့ရှိကိုဖက်ဝင်လာပါပြီတဲ့။လာနှုတ်ဆက်တာကြားတဲ့ Happy New Year ပါခင်ဗျာတဲ့။အဲ့ဒီမှာထောင်ပိုင်ကြီးပေါ့ထောင်ပိုင်ကြီးဆိုတာကငွေဟာထောင်ကသူကကာကြီးထောင်အစ်ဖြစ်သွားတဲ့အခါကျတော့အဲထောင်ပိုင်ကသူဘုံမှုပေါ့ဘုံမှုအစ်လာတယ်။ကြာပစ္စည်းတွေတင်ထားလို့ရပါပြီတဲ့။ နှစ်သစ်မင်္ဂလာမှာမနေ့9နာရီနိုင်ငံတော်သမ္မတကြီးဦးထင်ကျော်ရဲ့မိန့်ခေါ်ပြောအပြီးမှာကြောက်ကိုကျွန်တော်တို့ထုတ်ပြရပါတော့မယ်တဲ့မနေ့9နာရီတော့9နာရီခွဲလောက်မှာသူတို့လာပြီးတော့ခေါ်ပါတယ်ခေါ်တဲ့အခါကျတော့အဲ့ဒီအချိန်မှာအကွက်လေးတိုက်ထဲမှာမုံရွာထောင်ရဲ့တိုက်ထဲမှာစာဦးတရာအိတ်3လုံးရှိတယ်ညီမရေပြောမယ်ဆိုရင်အဲ့ဒီအိတ်3လုံးသူတို့ထမ်းထုတ်တာပေါ့အဲ့ပြီးတော့ကြားတဲ့ကြားရဲ့မိတ်ဆွေတွေမော်ရမျိုးကမိတ်ဆွေတွေရောက်ပါပြီကြားစနီးစီလည်းဖုန်းဆက်ပေးပြီးသွားပြီအကုန်လုံးကသူတို့အားလုံးလုပ်ပြီးသွားပြီလို့ပြောတယ်ပုံမှန်လို့တော့လေအဲ့တိုင်းမဟုတ်ပါဘူးအဲ့တော့မော်ရထောင်အပြင်မှာမိတ်ဆွေတွေရောက်နေပါပြီဆိုတော့အဲဟုတ်ပြီကြာပြီထွက်ကြတာပေါ့အဲအဲ့ဒီအချိန်မှာထောင်မှုလုပ်တဲ့ပုဂ္ဂိုလ်နာမည်တော်မသိပါဘူးဆိုတော့သူကအသိရောက်လာတာဖြစ်တဲ့အတွက်နာမည်တော်ကိုမပြောဘူးသာဖတ်ပြရပါတယ်နိုင်ငံတော်သမ္မတကြီးရဲ့မိန့်ခေါ်မှာအဲဒီနိုင်ငံတော်သမ္မတကြီးရဲ့မိန့်ခေါ်ဖတ်ပြရတယ်ပြီးတော့နိုင်ငံတော်ရဲ့ပြန်တက်ဖတ်ပြရပါတယ်ဥထင်လင်းဦးကိုဒီလိုဒီလိုဒီနေ့ဒီရက်မှာဒါကိုထွက်လိုက်ပါပြီလို့ဖတ်ပြရပါတယ်အဲဒီဟာတွေဖတ်ပြပြီးတော့လွတ်တဲ့ဝရမ်းပေါ့နော်ထုတ်ပြီးတယ်အပြီးတော့ကျွန်တော်အမတ်တရဓာတ်ပုံရဲပြရစီအဆက်ကိုလည်းရှင်းပြဖို့ပါလို့ပြောပြီးဓာတ်ပုံရဲတယ်အဲဒါလေးပါပဲအရင်တော့ကတော့ကောင်းနေမှာကောင်းနေမှာပေါ့ညီမရယ်နော်အခုတော့သူတို့ပြောင်းလဲခြင်းနေပြီလို့မသိသေးခြင်းနဲ့ပေါ့နော
်အဲ့တော့မုံရထောင်ထဲမှာဘလို့အပြောင်းလဲတွေဖြစ်တာကိုမြင်ခဲ့တာလဲရှင
်ဟိုးအခြေပိုင်းကာလတွေမှာဟိုပဲဟင်းဆိုတာကဟိုအရေးကြဲကြောက်တောက်ဖြစ်တဲ့ဖြစ်တယ်ညီမထောင်ထဲမှာနော်ဟိုအမဲသားကျွေးရမယ့်နေမှာအမဲသားဆိုတာမမြင်ရဘူးညီမအဲ့လိုမျိုးတွေရှိခဲ့ဘူးရှိခဲ့တယ်ဘသူ့ဥမာသာစီနာရီလို့မပြောပါဘူးဒါပေမဲ့အဲ့ဒီရေကောက်ပွဲကနှုံးဝမှာရှိရနေပြီးသွားတော့နော်နှုံးဝမှာရှိရနေပြီးသွားတဲ့နောက်ပိုင်းမှာပဲဟင်းနေပြစ်လာတယ်ညီမပြီးလုံးဟင်းဆိုရင်လေအိုးအရင်တော့တာလာဘောလို့ထောင်ထဲမှာခေါ်ကြတယ်သူတို့ကသူတို့ပြောတဲ့တာလာဘောဆိုတာဆင်းရဲငယ်ရဲ့အကုန်ပြုတ်ထဲလိုက်တာဒါဆိုတာလာဘောပဲတခါတလေရလို့ရှိရင်ဟိုကစွန်းရွက်တွေကျူးလိုက်ရင်လည်းတာလာဘောပဲနော်တခါတလေမှာဟိုဂေါ်ဖီတုတ်တွေတွေ့လိုက်ရတယ်တာလာဘောသူတို့ကအဲ့လိုပြောတာအဲ့ဒီတာလာဘောဆိုတာအပြီးအရွတ်တုတ်ကြီးတော့ကွာအခုကျတော့အဲ့လိုမဟုတ်ဘူးဘာပြောင်းလဲလာလဲဆိုတော့ပြီးဆုံးကိုသိဆိုတဲ့ပုံစံကိုအခုကပြီးကြီးရင်မြင်လာတယ်ခရမ်းပြီးပါတယ်ဘူးပြီးပါတယ်အာတခြားအပေးတော့ရှိပြီးပါတယ်သက်သက်ချင်းအပြည့်ပြည့်စုံစုံကိုမြင်လာတယ်အဲ့ဒါဟာမေတော်ဆန်းစုကြည်ရဲ့အောင်ပွဲနဲ့သမထာကြီးဥထင်းကျော်တက်ပြီးရဲ့နောက်ပိုင်းမှာအဲ့ဒါမြင်လာတယ်အဲ့ဒီစားကြတော့ထောင်ထဲမှာမေးပါတယ်ထောင်မိုင်တို့ထောင်မှုတို့အကုန်ဝေးတယ်မေးတဲ့အခါသူကပြောတယ်အရင်တော့ budget ကကျွန်တော်ဘလို့မှအကျဉ်းသားတွေကိုအဲ့လိုကြည့်လို့မေးရဘူးအခုကျတယ် budget ကကျတော့ကျွန်တော်အဲ့လိုကြည့်လို့ရပါပြီလို့သူတို့အဲ့လိုပြောကြတယ်ဘသူ့ဘုံမှာတာစီနာခြင်းမရှိဘူးဆင်းရဲတကပြောကြတာ
ဆရာကိုဒီ NLD ကထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့လည်းမေးချင်ပါတယ်မဘာတော့ကိုဝေဖန်တဲ့အစာပေးဟောပြောပွဲနဲ့ပတ်သက်ပြီးတော့ဆရာဖန်စီခံရတဲ့အချိန်မှာ NLD ဘက်ကလည်းပါတီစီမင်းစကန်တွေကိုချိုးပေါက်တယ်ဆိုပြီးတော့ဟိုဆရာကိုအဖွဲ့ဝင်ဖြစ်ကနေထုတ်လိုက်တဲ့အပေါ်မှာပေါ့နော်အဲတုန်းကဆရာဘလို့ခံစားရလဲအဒီပေါ်မှာဘလို့မြင်လဲရှင
်ဘာမိုင်းတယောက်ကိုငယ်လေးဒုံးနဲ့ရိုက်လိုက်တယ်လို့ပဲခံစားရတာငယ်ငယ်ဆိုးတဲ့ဘာမိုင်းကိုဒုံးနဲ့ရိုက်လိုက်တယ်လို့ပေါ့အဲ့လိုပဲခံစားရတာဘာလို့လဲဆိုတော့အဲ့ဒီအချိန်ကာလမှာမြန်မာနိုင်ငံတစ်ဝှမ်းလုံးလှည့်ပြီးတော့စာပေဟောပြောနေရအောင်ဆင်းရဲပြောမယ်ဆိုရင်တော့စာပေဟောပြောတယ်ဆိုတာနိုင်ငံရေးဟောပြောတာအဲ့ဒီလိုအချိန်ကာလမျိုးမှာဂန်ကောမျိုးနယ်အပိုင်းမှာဆိုရင်ကျောဆိုတဲ့ဒေသပဲနောက်တစ်ခါရင်းမပင်တော့နောက်တစ်ခါဖလင်းကြီးပေါ့အဲ့ဒီလိုဒေသတွေမှာဗာတွေ့ရတယ်ဆိုတော့ဒေါအောင်ဆန်းစုကြည်အစိုးရတက်လာရင်ပဲဟိုဘောဖလင်းအစိုးရတိုင်းပြည်ကိုသိမ်းတော့မဲ့ပုံစံမျိုးပေါ့ဆာရွက်ဆာရက်နေဝေးတာ哦အဲ့လိုဆာရွက်ဆာရက်နေဝေးတဲ့အခါကျတော့မခံနိုင်ဘူးပေါ့ဟုတ်မှမဟုတ်တာ哦အဲ့လိုမဟုတ်တာမျိုးကိုပြောတဲ့အခါကျတော့မခံနိုင်ဘူးပေါ့အဲ့လိုပုံစံမျိုးတွေမှာဒေါ်ဆန်းစုကြည်ရဲ့သားတွေမွတ်စလင်ခံယူသွားပြီးတော့ဒေါ်ဆန်းစုကြည်ရဲ့သားတွေကအစ္စလာမ်နိုင်ငံသားခံယူသွားပြီးတော့ဆိုပြီးတော့ကြော်ညာပြီးတော့သတင်းစာဆောင်တွေမှာဖြန့်ဝေတဲ့အခါနော်ဘလို့မခံနိုင်ဘူးဟုတ်ပါမဟုတ်တာဒါမျိုးတော့မလုံးနဲ့ဆိုတော့စိတ်မျိုးကအခုစိတ်ကတော့ဖြစ်လာအဲ့လိုဖြစ်လာတဲ့အခါကျတော့ဒါကတက်တက်မဲ့တိုက်ခိုက်တာပဲလူမျိုးကြီးတိုက်ခိုက်တာပဲဘာသာရေးတိုက်ခိုက်တာပဲတိုင်းပြည်ကိုဥဆောင်မဲ့ပုဂ္ဂိုလ်တယောက်ကိုဟောတိတိကျကျပြောရမယ်ဆိုရင်တိုင်းပြည်ကပြော်လင့်ပြီးတော့ ဥဆောင်စေခြင်းနဲ့ပုဂ္ဂိုလ်တရားကိုတတ်တတ်မဲ့တိုက်ခိုက်တာဘယ်ဆိုပြီးတော့အဲ့လိုစိတ်ချမှာမခံမရနိုင်ကြတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဟိုပြောတယ်။အော်ဗုဒ္ဓဘာသာရဟန်းတော်တွေဘုန်းကြီးတွေအနေနဲ့ဒီလိုမျိုးတွေမပြောနိုင်ဘူးဒီလိုမျိုးတွေမလုပ်နိုင်ဘူး။ဒါတွေကဗုဒ္ဓဘာသာရဟန်းတွေလည်းမဆိုင်ဘူးဆိုတာမျိုးဟိုပြောတာ။အဲ့ဒါကတော့အောင်ဆန်းစုကြီးက အဲ့ဒီချိန်မှာခင်လေးဦးအသိခင်လေးဦးရဲ့စိတ်အတူးနဲ့ပြောတာဒါပဲ
အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာဟိုမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်ထောက်ပြတာတွေရှိခဲ့ပါတယ်အဲ့တော့အခုအစိုးရတဲ့လက်ထက်မှာသာသနာရေးနဲ့ပတ်သက်လို့ပေါ့နော်ဟိုပြုပြင်ပြောင်းလဲတာပဲဖြစ်ဖြစ်ဒီသာသနာရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘက်ကဘလို့ညွှန်လင့်ထားတာတွေရှိလဲရှင
်ကဘာသူတဘာသားတွေလက်ခံနေတဲ့စိတ်ချရှိတယ်ဒီမိုကရေစီလွတ်လပ်စွာတည်ဖို့ပိုင်ခွင့်လွတ်လပ်စွာစဉ်းစားပိုင်ခွင့်လွတ်လပ်စွာပြောဆိုပိုင်ခွင့်အဲ့ဒီဒီမိုကရေစီကိုလူချင်းမာရသားနဲ့ဘာလို့စီရင်နေစီကန်းနေဘောင်းနေတဲမှာပြိမ့်နေရတာလဲငါရဲ့သားကငါကိုအဖေဘာလို့နိုင်ငံကြီးလုံနေပါသလဲလို့လွတ်လပ်စွာသူ့မှာမေးပိုင်ခွင့်ရှိပါတယ်လွတ်လပ်စွာသူ့မှာဝေဖန်ပိုင်ခွင့်ရှိပါတယ်အဲ့ဒါငါသားအနေနဲ့ကိုဝေဖန်ခွင့်ပိုင်ခွင့်ရှိတာပါအားကြောင့်လေသူဟာငါကမွေးထတဲ့သားတယောက်ဖြစ်ပေမဲ့သူဟာလူတယောက်ဖြစ်ပါတယ်သူကလွတ်လပ်စွာဝေဖန်ပိုင်ခွင့်ရှိပါတယ်ဒီမိုကရေစီကိုလိုချင်တယ်ဆိုတာအဲ့ဒီလိုလွတ်လပ်စွာဝေဖန်ပိုင်ခွင့်စနစ်ရှိသောအသွေးအဖော်ရှိသောဝေဖန်ပိုင်ခွင့်တွေကိုအခုတော့ဖြစ်စီခြင်းပါအဲ့လိုမဟုတ်ဘဲနဲ့ဘာသာရေးဆိုတဲ့ပိတ်ထားတဲ့ဘောင်းနေတဲ့မှာဟိုရှိကအစ်အစ်ဖြစ်ခဲ့တယ်ပြောခဲ့တယ်ရှေးလူကြီးတူမကြီးထားခဲ့တယ်ဆိုတော့ဘောင်လေးထဲမှာသားစဉ်မြေစစ်တွေကိုဘောင်လေးနဲ့ချုပ်ကင်ထားတာတွေလုံးဝမဖြစ်စေချင်ပါဘူ
းဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေဖြစ်လာအောင်ဆောင်ရွက်ပေးမယ်လို့ဂတိပေးပြောဆိုထားတဲ့ NLD အစိုးရတဲ့အပေါ်မှာရောဇာတိနေဦးရဲ့ယုံကြည်မှုအတိုင်းဒါရောဘယ်လောက်ထိရှိပါလဲရှင
်အစိုးရအဖွဲ့တစ်တက်လာတဲ့အချိန်မှာမြေကြီးကြလာအောင်ဝင်တာတယ်လို့အဲ့လိုပဲပြောအောင်နောက်တစ်ခါအမေစုကအတိတ်ရဲ့အပိတ်အလောင်တွေထဲမှာသူမနေဘူးတဲ့နောက်ကြောင်းကိုပြင်ပြန်ငဲ့ပြီးတော့ရှေ့ခရီးအဖက်မှာခံဘူးတဲ့အကူတို့ကနောက်ပြန်ကြည့်ပြီးတော့ရှေ့ခရီးနှောင့်နှေးကျင်တဲ့လူတွေမဟုတ်ဘူးသူနိုင်ငံကဆင်းရဲတင်းလို့ဆင်းရဲနေရတဲ့နိုင်ငံတခုမဟုတ်ဘူးသူများနိုင်ငံလို့ယာစီဥဒုမမှန်လို့တဘာဝတရားဇာတာမရှိလို့ဟုတ်လားနော်ပထဝီအချက်အချာမကြလို့ရှင်းရနေရတဲ့နိုင်ငံတခုမဟုတ်ဘူးအင်မတန်မှပထဝီဝင်အရအချက်အချာကြတဲ့နိုင်ငံယာစီဥဒုအင်မတန်ကောင်းတဲ့နိုင်ငံအင်မတန်သင်ယူလွယ်တက်လွယ်တဲ့လူမျိုးတွေရှိတဲ့နိုင်ငံဒီနိုင်ငံမျိုးကိုရှင်းရပြီးအောက်တန်းတော့ကြနေရတယ်ဆိုတာဟာဒီနိုင်ငံကိုအုပ်ချုပ်တဲ့လူတွေစနစ်တွေမူတွေမကောင်းလို့ဖြစ်ရတဲ့ကိစ္စဒါမျိုးကိုဒီဒေါ်အောင်ဆန်းစုကြည်တို့တဲ့ငါတို့အမေဖြစ်ဆောင်လမ်းပြနိုင်လိမ့်မယ်တပြေဟောရုံးချင
်းမုံရအချင်းထောင်ကလွတ်မြောက်လာတဲ့စာရေးဆရာထင်းလင်းဦးနဲ့ဆက်သွယ်မေးမြန်းခဲ့တာပါ NLD အစိုးရအနေနဲ့တနိုင်ငံလုံးမှာရှိတဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့အမှုတွေကိုရုတ်သိမ်းဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ညွှန်ကြားချက်နဲ့အတူပြည်ထောင်စုဝန်ကြီးဌာနကစတင်စီစစ်နေတယ်လို့လည်းတမနာယုံကပြီးခဲ့တဲ့သတင်းပတ်တွင်ကြေညာချက်ထုတ်ပြန်ခဲ့ပါရရှင
်မယင်ချင်းတိုင်းစီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American အတန်ကနေ2016ခုနှစ်ဧပြီလ24ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့ဇက်တိုက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်အရင်ဦးဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါရှင်ဒေါအောင်ဆန်းစုကြည်ငြိမ်းချမ်းရေးကိုဘယ်လိုဆောင်ကျင်းပေးနိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒီရတဲ့ရပိုင်းကနိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတိုင်းပြည်ကိုနှစ်သက်ကူမိခွန်ပြောခဲ့ပါတယ်။နိုင်ငံကောင်ဆောင်တယောက်ရဲ့နိုင်ငံတော်အခြေပြမိခွန်နေလို့အကြောင်းအရာစုံလင်ပါတယ်။ဒီထဲမှာပြည်တွင်းညဉ့်ညံ့ရေးတိဆောက်ရေးဆိုင်ရာကိစ္စလည်းပါပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းသမရဦးသိန်းစင်ဆိုရဟာတနိုင်ငံလုံးပြစ်ခတ်ရက်စဲရေးပြည်တွင်းညဉ့်ညံ့ရေးတိဆောက်ရေးအတွက်စူးစမ်းအကောင့်ထဲပေါ်ခဲ့ပေမဲ့ခီလန်းဆုံးထိမရောက်ခဲ့ပါဘူး။ဒါပြင်လက်ရှိချိန်နေရခိုင်ပြည်နယ်ထဲမှာတမတော်နဲ့ရခိုင်အေတပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်အလားတူကချင်ပြည်နယ်မှာလည်း KIA တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပြီးရှမ်းပြည်နယ်မှာလည်း SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်မတော်နဲ့အခြေအနေတွေတင်းမာနေပါတယ်ဒီအခြေအနေမှာဒေါက်ဆန်းစုကြည်အနေနဲ့ပြည်တွင်းညဉ့်ညံ့ရေးကိုဘယ်လိုအကောင့်ထဲပေါ်မှာလဲဘယ်လိုအခက်အခဲတွေကြုံတွေ့နိုင်ပါသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပြည်တွင်းညဉ့်ညံ့ရေးတည်ဆောက်ရေးနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ်ငင်းကြီးအကြောင်းပြောနေတဲ့တစ်ချိန်တည်းမှာကျမပြောချင်တာဟာကျမတို့ဟာအရင်အစိုးရရဲ့လုပ်ရက်တွေအားလုံးကိုဖြစ်ပေတဲ့စိတ်သက်မရှိပါဘူးအကောင့်တွေလုတ်ခဲ့တာကိုကျမတို့အသိမှတ်ပြပါရယ်ဒီဟာတွေပေါ်မှာဆက်ပြီးတော့စောင့်တည်သွားပါမယ်ဒါကြောင့်မလို့ပြည်ရင်းငင်းကြီးနဲ့ပတ်သက်လို့အပြစ်အခက်ရစဲရေးစတင်ပြီးတော့လုတ်ခဲ့တဲ့အတွက်ကျမတို့ဒါကိုအများကြီးတံပိုးထားပါရယ်ဒီအပြစ်အခက်ရစဲရေးပြီးမြောက်အောင်လို့အလုံးပါဝင်တဲ့အဖွဲ့အစည်းများပါဝင်အောင်လို့ကျမတို့ဆက်ပြီးတော့ကြိုးစားပါမယ်။ငြိမ်းချမ်းရေးညီလာခံများကနေတဆင့်ကျမတို့နိုင်ငံသူနိုင်ငံသားများအလုံးလိုလားတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတစ်ခုထူထောင်ဖို့အတွက်ကျမတို့ဆက်ပြီးတော့လှုပ်သွားမှာဖြစ်ပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဒီတစ်ချိန်ဒေါအောင်ဆန်းစုကြည်ပြောဆိုသွားခဲ့တာတွေဟာထူးခြားပါတယ်။ပွင့်ပွင့်လင်းလင်းပြောရရင်အရင်တုန်းကတော့သမရဦးသိန်းစိန်အစိုးရအဖွဲ့ကအကောင့်ထဲပေါ်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအတိအလင်းထောက်ခံပြောဆိုတာမျိုးမရှိခဲ့သလိုတိတ်ပြီးစိတ်ဝင်စားပုံတော့မပြပါဘူးဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ MPC ကနေတလတခါလုပ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုတဲ့ပွဲတွေတက်ဖို့တောင်းလူလွတ်ခဲ့တာမျိုးမရှိပါဘူးနောက်ပိုင်းလူပြောသူပြောများလာတဲ့ခါကျမှတခါတည်းရန်ဦးညံဝင်းတခါတည်းရန်ဦးထွန်းထွန်းဟိန်တို့ကိုတက်ရောက်စီတာမျိုးလုပ်ခဲ့ပါတယ်။အလားတူတတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်လက်မှတ်ထိုးပြီးနောက်စာချုပ်ပါအချက်တွေကိုအကောင့်ထဲပေါ်တဲ့စီမှာလဲတိတ်ပြီးတက်တွက်ကြွကြွပါဝင်တာမတွေ့ရသလိုသမရဦးသိန်းစင်ရဲ့အစိုးရတက်တန်းနောက်ဆုံးကာလမှာကျင်းပတဲ့ငင်းချဲကြီးညီလာခံကိုတောင်စတိသဘောလောက်သာကိုယ်စလဲတချို့ဆေလွတ်တာမျိုးပဲရှိခဲ့တာပါ
။တကယ်တော့သမရဦးသိန်းစင်အစိုးရအဖွဲ့ဟာသူတို့တက်တန်းမှာလက်နက်ကန်တိုင်းသားတွေနဲ့တိုင်းပြည်လုံးအပြစ်ခတ်ရက်စဲနိုင်အောင်ချင်းကန်ဒီမျိုးစုံနဲ့စ조사ခဲ့တာတွေ့နိုင်ပါတယ်။ရှေ့ဘေအာနာရှင်အစိုးရတွေကမှမလုတ်ကန်ခဲ့တဲ့ချင်းကန်ဒီမျိုးတွေနဲ့ပါလက်နက်ကန်တိုင်းသားတွေအနေနဲ့သူတို့ချင်းစုဖွဲ့စည်းဝေးကျင်တယ်ဆိုရင်လည်းအကူအညီပေးခဲ့ပါတယ်။မြို့ပေါ်ကတိုင်းသားတွေနဲ့တွေ့ဆုံလို့တယ်ဆိုရင်လည်းတွေ့ဆုံခွင့်ပေးခဲ့တာပါပဲ။စုဖွဲ့ပြီးမှဆွေးနွေးလို့တယ်ဆိုတော့လည်းအစုဖွဲ့ဖြစ်လာအောင်အကူအညီပေးခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလှလို့သာတိုင်းပြည်လုံးအတွင်ဆောင်တဲ့အပြစ်ခတ်ရစေးရေမဖြစ်လိုက်သလိုငင်းငယ်ရေးလုပ်ငန်းစဉ်တွေလည်းတန့်သွားခဲ့ရတာဖြစ်ပါတယ်။ငကိုတုံးကတော့ NLD ဟာအစိုးရဖွဲ့ပြီးရင်ငင်းငယ်ရေးလုပ်ငန်းစဉ်တွေကိုဒေါက်ဆန်းစုကြည်ကိုတိုင်ဥဆောင်မယ်ဆိုတာလောက်ပြောပြီးအခြားဘာမှမမေ့ရလုပ်ငန်းစဉ်လမ်းစဉ်ချပြတာမတွေ့ရပါဘူး။အခုသမရဦးသိန်းစင်လက်ထက်လုပ်ခဲ့တာတွေကိုအတိမတ်ပြုတယ်။တိုင်းပြည်လုံးအပြစ်ရစာချုပ်မှာလက်မှတ်မထိုးရသေးတဲ့သူတွေပါဝင်လက်မှတ်ထိုးလာအောင်လုပ်မယ်။နောက်တော့သမရဦးသိန်းစင်လက်ထက်ကစထားခဲ့တဲ့ငင်းကြေးညီလာခံတွေဆက်လုပ်သွားပြီးအဲ့ဒီကမှတစ်ဆက်ဖယ်ဒရယ်ပြည်ထောင်စုတည်ထောင်နိုင်အောင်စ조사သွားမယ်ဆိုပြီးပြောဆိုခဲ့တာဖြစ်ပါတယ်
။အရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကငင်းကြေးကြီးလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်ရမှာတိကျတဲ့လုပ်ငန်းလမ်းစဉ်ကိုချမှတ်အကောင့်ထဲပေါ်ခဲ့တာတွေ့နိုင်ပါတယ်။ ပထမအဆင့်ဒတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်တစ်ခုရအောင်ကြိုးစားမယ်။အားလုံးလက်မှတ်ထိုးပြီးရင်အပြစ်ရဲ့ခိုင်မြဲအောင်လုပ်မယ်။ဒုတိယအဆင့်အပြစ်ရဲ့စာချုပ်မှာပါတဲ့အချက်တွေကိုစက်ပြီးအကောင့်ထဲဖော်မယ်။ငြိမ်းချမ်းရေးညီလာခံတွေကျင်းပမယ်။ငြိမ်းချမ်းရေးညီလာခံကနေသဘောတူချမှတ်လိုက်တာတွေကိုလွှတ်တော်ကတင်ပြပြီးအတည်ပြုမယ်။တတိယအချက်အတည်ပြုချက်နဲ့အညီဖွဲ့စည်းပုံကိုပြင်ဆင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတိဆောက်သွားမယ်ဆိုတဲ့လုပ်ငန်းလမ်းစဉ်ဖြစ်ပါတယ်။လုပ်ငန်းလမ်းစဉ်ဆိုပေမဲ့တဆင့်ချင်းမှာလောက်ရကန်ရတာလွယ်ကူတာမျိုးတော့မဟုတ်ပါဘူး။ဆက်ဆချင်းမှာတွင်လက်နက်ကန်ဖွဲ့စည်းပေါင်းများစွာနဲ့အကြိမ်ပေါင်းရာချီအောင်တွေ့ဆုံတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိဆောက်ရတာမျိုးဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အခုဆိုအဲ့ဒီတာဝန်ဒေါက်ဆန်းစုကြည်နဲ့ NLD ပခုံးပေါ်ကိုရောက်လာပါပြီ။တိုင်းသားပြည်သူအားလုံးကမျှော်လင့်နေကြသလိုတက်မတော်နဲ့လက်နက်ကင်တိုင်းသားတွေဘက်ကလည်းစောင့်ကြည့်နေကြပါတယ
်ဒီအတွက်ဒေါက်တာစုကြည်နဲ့ NLD ဟာတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးအပြစ်ခတ်ရက်စဲထားတဲ့အခြေအနေအောက်မှာအပြစ်ရခိုင်မာအောင်လုပ်ရေးတိုင်းသားဒေသဖွံ့ဖြိုးတိုးတက်လာအောင်လုပ်ရေးဒုက္ခသည်တွေနေရပြန်လာရေးပြန်လည်ထူထောင်ရေးမိုင်းရှင်းလင်းရေးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးဆွေးနွေးပွဲရလဒ်တွေကိုဖွဲ့စည်းပုံမှာပြုပြင်နိုင်ရေးစတဲ့အချက်တွေပါဝင်တဲ့တိကျတဲ့လုပ်ငန်းလမ်းစဉ်တွေချမှတ်ထုတ်ပြန်အကောင့်ထည့်ဖော်ဖို့လိုအပ်နေပါပြီ။ဒေါက်တာစုကြည်နဲ့ NLD ဟာပြည်တွင်းညဉ့်ညဉ့်ရေးကိုအလွန်လိုလားတဲ့ခေါင်းဆောင်တဲ့အဖွဲ့အစည်းဆိုတာပြည်သူတွေကရောနိုင်ငံတကာကပါယုံကြည်ထားကြပါတယ်။ဒါကိုမှန်ကန်တဲ့လုပ်ငန်းလမ်းစဉ်ချမှတ်မှုအကောင့်ထည့်ဖော်နိုင်တဲ့အရေးချင်းရှိမှုတွေနဲ့ပေါင်းစပ်ရင်ညဉ့်ညဉ့်ရေးမလွဲမသွေရလာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့လာမယ့်အင်္ဂါညတိုင်းလေလိုက်အစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတဲ့ဟာကိုမိတ်ဆက်ပေးပါရစေ
။မြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမှပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အဆင်ပြေသလိုတုံးနိုင်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးအဖြစ်တန်တမာနေနဲ့တွေ့ဆုံရမှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တချိန်ကစစ်အစိုးရလက်ထက်မှာဘာမကနေမြန်မာအဖြစ်ပြောင်းလဲခဲ့တဲ့အချိန်ကစလို့နိုင်ငံရေးအရာခြေတင်ဖြစ်စရာတွေနဲ့အတူအခေါ်ဝေါ်နှမျိုးကွဲနေတဲ့အထက်မှာဘယ်အမိကတိုင်းပြည်အတွက်အသင့်တော်ဆုံးလို့ယူဆကြပါသလဲတယောက်တစ်မျိုးအခေါ်ဝေါ်မကွဲအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တရရလေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်စာမျက်နှာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တရရလေးလိုင်းအစီအစဉ်ကကြိုတင်ပါတယ်။
နာမည်အင်္ဂါညတဲ့လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တောတာရှင်တွေကိုဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်ဒီလိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတပုတ်တွေလည်းဖျော်ဖြေပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေလတ်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ပထမအဦးဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့အစာပြန်ရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဖော်ပြပေးသွားခြင်းပါတယ်။ကျမတို့ VOA ကိုပြီးခဲ့တဲ့နှစ်ဆန်းတည့်ရက်နေ့ဧပြီလ18ရက်နေ့မှာစာရေးပြီးတော့နှစ်သစ်မင်္ဂလာဆုမွန်ပို့တာလာတဲ့တော်ရရှင်ကတော့ဇီးကုံမြို့ကအရှင်ပညာတိဟဖြစ်ပါတယ်။ဒီဖုန်းကဗီဒီယိုမြန်မာမင်္ဂလာပါလို့အစချီပြီးတော့
မင်္ဂလာပါဗီဒီယိုမြန်မာပိုင်းအစီအစဉ်ခင်ဗျာ။အစီအစဉ်လေးစုံလင်ကောင်းမွန်တယ်လို့လွှင့်ထုတ်တဲ့တနေ့တာအချိန်ရေအတွက်ကလည်းကဘာပေါ်မှာအများဆုံးပါ။ဒါကစေတနာဘလဘွားနဲ့တော်ရရှင်တွေအပေါ်လေးစားမှုကိုပြတာပါ။ဗီဒီယိုမြန်မာဝိုင်းတော်သူဝိုင်းတော်သားအားလုံးသာဝရအောင်မြင်ပျော်ရွှင်ကြပါစေ
။မေတ္တာနဲ့ဆုမွန်ချွေလာတဲ့ဇီးကုံမျိုးကအရှင်ပညာတိဟဖြစ်ပါတယ်။ပေးရဆုနဲ့ပြေးပါစေလို့ဆုတောင်းမိပါကြောင်းဒီဖုန်းဖုန်းကိုပြင်ပြီးတော့ရှောက်ထားခြင်းပါတယ်။ American 3 EDM အသုံးနှုန်းသင်ခန်းစာကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်စောစောကတော့
မင်္ဂလာပါ VOA ကျွန်တော် VOA ကိုနားဆင်လာတာ ဆက်စုနှစ်လောက်ရှိပြီလားတော့မသိတော့ပါဘူးကျွန်တော်မှတ်မိသလောက်တော့ VOE ကို၈တန်းနဲ့ကျောင်းသားဘွားတုံးကပါအဲတုန်းကစကားပြောကြရအောင်ဆိုတဲ့အစီအစဉ်လည်းပါပါတယ် VOE ကြောင့်ဘုသူတာတော်တော်လေးလေးရကျေးဇူးလည်းတင်ပါတယ် VOE ကအခုဆိုရင် website မျက်နှာပေါ်မှာကိုနားဆင်ရင်တဲ့အစီအစဉ်ကိုစိတ်ချရွေးချက်ပြီးနားဆင်လို့ရတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ် VOE ဝမ်းတော်သားတွေရှင်လန်းချမ်းမြေ့ကြပါစေဆက်လက်အားပေးလဲပါ VOE
သူက American 3 EDM အသုံးလုံးများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြင့်တခြားအစီအစဉ်တွေကိုပါနားဆင်ပြီးတော့နှစ်ချရပါတယ်လို့ရေးလာတာပါဟုတ်ကဲ့ဒီသောရရှင်ကကျမတို့ကိုအီးမေးလ်ကနေပြီးတော့ဒီလိုမျိုးတုံ့ပြန်စာပေးပို့လာတာမလို့ကျမတို့ VOA Internet စာမျက်နှာပေါ်မှာတင်ထားတဲ့သတင်းတွေအစီအစဉ်တွေရောနောက်ပြီးတော့ Facebook စာမျက်နှာကနေတက်ဆင့်မြန်မာနိုင်ငံကmobile phone ပိုင်ရှင်တွေလဲလဲကူကူကြည့်ရှုလို့ရအောင်ထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုရောကြည့်ရှုလို့ရမယ်ထင်ပါတယ်နော်စာရေးပြီးတော့အခုလိုအားပေးလာတဲ့အတွက်အကျေးဇူးတင်ပါတယ်ရှင်တော်ရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒီလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါမယ်။နောက်ပိုင်းမှာတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားအောင်မှာဖြစ်ပါတယ်။ဒိမနိုင်ငံက Soul Pop ဂီတအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Lucas Graham အဖွဲ့ရဲ့ Lucas Graham Blue Album ကတည်တခြင်းဖြစ်ပြီးတော့2015စက်တင်ဘာလမှာကိုပင်ဟေဂန်တေးထုတ်လို့ရေးကနေပြီးတော့အွန်လိုင်းမှာစတင်ပြီးတော့ဖြန့်ချိခဲ့တဲ့သတင်းပဲဖြစ်ပါတယ်။သူတို့ဖွင့်ရဲ့ပင်တိုင်းအဆိုရှင်လည်းဖြစ်နောက်ပြီးတော့ဒီသတင်းကိုဆက်ဆိုသူတွေထဲမှာတဦးပါဝင်လည်းဖြစ်တဲ့ Lucas Graham Forkhammer ကဒီ7 years 9 minutes ဆိုတဲ့သတင်းဟာသူ့ရဲ့ဘဝကိုထင်ဟပ်တဲ့သတင်းဖြစ်ပါတယ်လို့ပြောပါတယ်။သူ့ရဲ့ကြော်လွန်ခဲ့တဲ့ဘဝအစိပ်ပိုင်းနောက်ပြီးတော့အနာဂတ်မှာပိုင်ဆိုင်ခြင်းနဲ့အောင်မြင်မှုဒါတွေကိုတီးဖွဲ့ထားတာဖြစ်ပါတယ်။အသက်60ရွယ်အထိဘဝကြော်ဖြတ်မှုအပိုင်းကိုတော့နောက်ပိုင်းမှာစိတ်ကူးရင်ပြီးတော့ထည့်ပြီးတော့တီးဆိုထားတာဖြစ်ပါတယ်။သူ့ရဲ့ဖခင်ဖြစ်တဲ့သူကအသက်62နှစ်မှာဆုံးပါသွားတာဖြစ်လို့သူအဲ့ဒီအရွယ်အထိပို့ပြီးတော့အသက်ရှည်နေနိုင်မနေနိုင်ဆိုတာကတော့တကယ့်အချိန်ရောက်တော့မှပဲသူသိရတော့မယ်လို့ပြောခဲ့တာပါ။အခုသူကဖခင်တယောက်လဲကိုယ်တိုင်ဖြစ်လာခဲ့ပြီးတော့ဘဝမှာဖခင်ဖြစ်တည်ရည်ဒီဘုကအရေးကြီးဆုံးပဲလို့လဲယုံကြည်ထားပါတယ်တဲ့သားသမီးတွေအတွက်အမြဲတမ်းချစ်ခင်ယုံကြည်ခံရတဲ့မိတ်ဆွေကောင်တငယ်ချင်းကောင်လို့ဖခင်မျိုးဖြစ်နေဖြစ်အောင်နေထိုင်သွားမယ်လို့သူကပြောသွားပါတယ်သူကဒီတခြင်းနဲ့ပတ်သက်ပြီးတော့ပြောတာလေးတခုစိတ်ဝင်စားစရာကောင်းတာရှိပါတယ်ပြောလို့မကောင်းပေမဲ့တဲ့သူ့ရဲ့အဖေသေးသွားခဲ့လို့ပဲသူဒီလောက်ကြီးကြီးကျယ်တဲ့အောင်မြင်မှုတွေရလာတာပါလို့သူကပြောပါတယ်သူ့ရဲ့အဖေသာ2012ခုနှစ်မှာကွဲလို့မသွားခဲ့ဘူးဆိုရင် Happy Home ပျော်ရွှင်ပွဲအိမ်လေးဆိုတဲ့သချင်းကိုရေးပြမှာလည်းမဟုတ်ပါဘူး။အဲ့ဒါဆိုရင် Scandinavian နိုင်ငံမှာလည်းအောင်မြင်မှုတွေရမှာမဟုတ်ပါဘူး။ပြီးတော့အခုပေါက်တဲ့ 7 years ဆိုတဲ့သချင်းလည်းသူရေးပြမှာမဟုတ်ဘူး။ဒီသချင်းကြောင့်ပဲအတူအခုလိုမျိုး America ထိပေါက်ပြီးတော့ Warner Brothers တေးထုတ်လို့ရင်းနဲ့စာချုပ်ချုပ်ဖြစ်ရတဲ့အထိဖြစ်တာပါလို့သူကပြောပါတယ်။ဒီသချင်းကအခုထိဆိုရင်တော့ Billboard Hot 100ဖြစ်ဆုံးတေးစင်းထဲမှာအမြင့်ဆုံးဖြစ်တဲ့နံပါတ်3ကိုရောက်လာတာပါ။Lucas Graham အဖွဲ့ရဲ့ 7 years 9 minutes ဆိုတဲ့တချင်ကိုနားဆင်ကြည့်ပါအောင်ရှင
် Once I was 7 years old my mama told me go make yourself some friends or you'll be lonely Once I was 7 years old It was a big, big world, but we thought we were bigger. Pushing each other to the limits, we were learning quicker. By 11, smoking herb and drinking burning liquor. Never rich, so we were out to make that steady figure. Once I was 11 years old, my daddy told me, go get yourself a wife or you'll be lonely. Once I was 11 years old.Had that dream like my daddy before me So I started writing songs I started writing stories Something about that glory Just always seemed to bore me Cause only those I really love Will ever really know me Once I was 20 years old My story got told Before the morning sun When life was lonely Once I was 20 years oldOnly see my goals, I don't believe in failure Cause I know the smallest voices, they can make it major I got my boys with me, at least those in favor And if we don't meet before I leave, I hope I'll see you later Once I was 20 years old, my story got told I was written about everything I saw before me Once I was 20 years old
Lucas Graham အဖွဲ့တည်ဆွထားတဲ့ 7 years ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါ။နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်မြန်မာတချင်လေးတစ်ပုဒ်နဲ့တေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားကြပါမယ်ရှင်။ဒီတော်ရရှင်ကတော့ဘန်ကောက်မှာခေတ္တရောက်နေတဲ့ဒီမြန်မာရွှေပြောင်းလုပ်သားတဦးဖြစ်ပါတယ်တဲ့။သူက VO ကိုဟိုးရင်တွေကအားပေးလာတာဖြစ်ပြီးတော့သူကလည်းထိုင်းနိုင်ငံမှာအလုပ်လုပ်နေသူဆိုတော့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေအကြောင်းပဲပြောပြပြီးမျှဝေခြင်းပါတယ်ဆိုတော့ရင်ဖွင့်လာပါတယ်
။ Radio Kick ကနေအခုအချိန်ထိပါပဲအများအားအားပေးနေပါတယ်။အခုကျွန်တော်ကဘန်ကောက်မှာပါထိုင်းနိုင်ငံကမြန်မာလူသမားတွေအကြောင်းပြောပြရစီထိုင်းနိုင်ငံမှာမြန်မာလူသမားတွေကလာစားပြေးဝါမရကြပါဘူး။တချို့နေရာတော်များများမှာလူခွင့်ရေးတွေအများကြီးချိုးဖောက်ခံနေကြပါတယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကလည်းအားကိုးလို့မရပါဘူး။အစိုးရအသည်လက်ထက်မှာလူသမားတွေရေးအ мян လုပ်ပြပါလို့ VOA ကတစင်တောက်ဆိုပြရစီ။ထိုင်းနိုင်ငံစမူပါကန်မြို့နယ်ထိုင်းဘန်လန်စပမ်ပါရက်ကွက်ရေခဲပုံးလုတ်တဲ့ကိုမော့ပလတ်စတစ်ယုံမှာဆိုလို့ရှိရင်မြန်မာပြည်သားတွေယာနဲ့ချီပြီးတော့လှုပ်လှုပ်နေကြပါလေ။လူစစ်တွေဆိုရင်တနေ့ကိုဘတ်180ပဲရကြပါလေ။၄-၅နှစ်ကြာကြာလှုပ်တဲ့လူတွေမှဘတ်150 160အစားအသောက်ရကြတာပါ။300ပြည့်တဲ့လူသိမရှိပါဘူးတိုင်လို့လည်းမရပါဘူးတတိယအာနာပိုင်ဒီပလိတ်တွေကိုအပြီးပေါင်းထားပါလေတိုင်လို့တည်သွားမိသွားရင်တော့မိသားစုလိုက်အလုပ်ထုတ်ပါလေဆွေမျိုးတွေပါမလွယ်ပါဘူးတိုင်တဲ့လူကိုလည်းပလိတ်နဲ့ပေါင်းပြီးတော့စေးမှုဒါမှမဟုတ်အမှုတစ်ခုခုစင်းပြီးတော့ဖမ်းဆီးထောင်ကြပါလေနောက်တစ်ခုကတရားဝင်နေထိုင်ခွင့်ကတ်မရှိတဲ့မြန်မာလူသမားတွေကိုအစိုးရတဲ့အနေနဲ့အ мян ဆုံးတရားဝင်လူသမားတွေဖြစ်အောင်လုပ်ပေးပါလို့တောင်းဆိုပါရစေလက်မှတ်ရှိတဲ့လူတွေဗီဇာရှိတဲ့လူတွေတောင်မှလူသမားခွင့်ရချိုးဖောက်ခံရတာတရားဝင်မဟုတ်တဲ့လူတွေဆိုရင်စဉ်းစားကြည့်ပေါ့ဗျာခွေးကကဲလိုက်လက်ထားကထိုးလိုက်နဲ့ရှာတဲ့ပတ်စံလဲအိပ်ပေါက်နဲ့ဖားကောက်သလိုပါပဲကိုယ်နိုင်ငံမှာလုံးမရှိတော့လဲခံပေဦးပေါ့အခုတော့ရောင်ကြီးလေးတန်းလာပါပြီအမေစုခေရောက်လာပြီလေရင်ဖွင့်လဲရတာစိတ်ထဲမှာပေါ့သွားသလိုပါပဲဗျာ
ထိုင်းနိုင်ငံကရွှေပြောင်းလုပ်သားတွေတွင်းကြုံနေရတဲ့အခြေအနေတချို့တဝက်ကိုထိုင်းနိုင်ငံရောက်ရွှေပြောင်းလုပ်သားတို့ရရှင်တယောက်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်တော်ရရှင်နေပေးစာတွေကိုဒီမှာရင်ရက်ချင်ပါတယ်နော်။နောက်ပိုင်းမှာတော့မြစ်တာတိလက်ဆောင်မြန်မာတချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါလိမ့်ရှင်။ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရယ်ရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော်ရရှင်တွေကိုမြစ်တာဒီလက်ဆောင်မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောရေးပေးကြပါရစေ။အားလုံးသိကြတဲ့အတိုင်းပဲပြီးခဲ့တဲ့တောက်ကြနေဧပြီလ22ရက်နေ့ဟာမြေကဘာနေ့ဖြစ်ပါတယ်နော်။အဲ2016ခုနှစ်မြေကဘာနေ့မှာကဘာတဝန်းကလူပေါင်းတန်း1000ကျော်ဟာသဘာဝပတ်ဝန်းကျင်ကာကွယ်ရေးအားပေးတဲ့လုပ်ငန်းတွေလှုပ်ဆောင်ခဲ့ကြတယ်လို့ဒီမြေကဘာနေ့ကိုစီစဉ်တဲ့သူတွေကပြောပါရယ်။ကျောင်းတွင်းအစုအဖွဲ့တွေလူနေရပ်ကွက်တွေဘာသာရေးအဖွဲ့အစည်းတွေနဲ့တခြားအစုအဖွဲ့တွေဟာကိုယ်ဒေတာမှာတန်ရှင်းရေးလုပ်တာ၊သစ်ပင်ဆိုင်တာ၊နိုင်ငံရေးတာဝန်ရှိသူတွေနဲ့စီဝေးတာ၊ပညာပေးလုပ်ငန်းတွေလုပ်တာဒီလိုမျိုးကဘာကိုအကျိုးပြုတဲ့လုပ်ငန်းတွေကိုလုပ်ကြတာဖြစ်ပါတယ်။ဒီတော့အဲ့လိုမျိုးကဘာတဝန်းကလူပေါင်းတန်း1000ကျော်ပါဝင်တဲ့မြေကဘာနဲ့အထိတ်အမှန်ဖြစ်နေတဲ့ဒီတစ်ပတ်ဒီနေ့တနင်္ဂနွေနေ့မှာတော့ကဘာမြေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကိုအလေးပေးပြီးဆက်ဆိုထားတဲ့တချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးကြပါမယ်နော်။ဒီတစ်ပတ်တေးတောင်းတဲ့တော်ရရှင်နဲ့ကျင်းနှံ့လိုက်မယ်လို့မျှော်လင့်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပေါ်မြို့တော်မှာနေတဲ့ကိုထွန်းမြင့်ကလာမယ့်တနင်္ဂနွေနေ့ထုတ်လွှင့်ပေးပါဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲကပဲသတင်းတစ်ပုဒ်တောင်းလာတာပါ။မလေးရှားနိုင်ငံကွာလာလမ်ပေါ်မြို့ရောက်ဒါကြီးလည်းဖြစ်ကိုကိုကြီးလည်းဖြစ်ပပကြီးလည်းဖြစ်တဲ့ဦးထွန်းမြင့်ကမြန်မာနိုင်ငံရန်ကုန်မြို့စစ်တောင်းရိပ်မှာနေထိုင်တဲ့ပပမေမေညီညီမလေးများနဲ့တူမလေးထွန်းရည်ဒီအောင်နိုင်တို့အတွက်မေတ္တာတီးလက်ဆောင်ပေးပို့တာဖြစ်ပါတယ်ရှင်ဒီတစ်ပတ်တော့ပြောထားသလိုပဲဧပြီလ22ရက်နေ့မှာကြာရောက်သွားတဲ့မြေကဘာနေ့အထိမ်းအမှတ်တချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးကြပါရနော်ဆိုင်ဆိုင်ခန်းလိုင်းချမ်းချမ်းနဲ့ဂီတမိတ်အဖွဲ့သားတွေသီဆိုထားကြတဲ့အိုကဘာမြေဆိုတဲ့တချင်းလေးကိုဒေးတောင်းတဲ့သောရရှင်တွေရောတေးချစ် VOA သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြပါဦးနော်
ดาก็มาที่เธอแต่โลอไทเป็นที่จะมาอยู่พอรีพิก
ကုန်ပြီလေလုံးဝနဲ့ကပါကြီးအရောက်တွေညစ်ကုန်ပြီလားအားလုံးရဲ့ကပါကြီး23တန်းတော့မှငါတိတ်ဆောင်တဲ့ဒီဂရီဖြစ်ဒီနေတာကနှစ်သားပေါင်းများစွာကြာပြီချိန်တဲ့တည့်ရနာကြီးရှားသူတွေပြောင်းတဲ့သူတွေအကုန်လုံးလဲအစစ်စစ်တို့နဲ့ပြောင်းတဲ့ပြောင်းလဲတာကသင်္ခါရဘောတရားအဟောင်းအနွတ်အဖို့အစိုးတွေရေစုံနဲ့မျောသောသူတွေရဲ့တော့ကမမာနာမောဟစိတ်ကိုပြိတိုင်းဆိုင်နိုင်ခြင်းနဲ့သောဘမခံခြင်းနဲ့သောသားနဲ့အာဃာတာများခဲ့ပြီဘလို့လေရမလဲဒါဟာဘဝသားအသက်ရှူတဲ့လေလူတဲ့မိကိုယ်တွေကိုကြက်ကောင်းခြင်းနဲ့ပင်လေကြီးအစိတ်တင်လို့ချိုးမတက်ချစ်တော့ကကြပါကြီးဓာတွေကဖြစ်နေမိကိုယ်တစ်ခုတစ်ပြေပါပယ်ပါနဲ့အဖြစ်တွေ
ဒီမင်းဒီမချင်နာရဲ့ပေဒီကနေ့တချင်းမြေသားလေးဒီကနေ့တမစူတောင်းတာလေးဒီကနေ့မချင်းနာရီပေးလေးဒီကနေ့တချင်းမြေသားလေးဒီကနေ့တမစူတောင်းတာလေ
းဘယ်မှာလဲချစ်တာတွေဘယ်မှာလဲမြစ်တာတွေဘယ်မှာလဲသစ္စာတွေချစ်တာတွေဘယ်မှာလဲထန်ဆောင်ပြီးမြစ်တာတွေမှတ်ထောင်ပြီးကြတဲ့ကပါမြေကနှစ်ချာရှိတခါဒီခါမှာတက်အပစိအပစိအနရဲ့တွေ့အဘဝဒုက္ခအနရဲ့အများကြီးရက်ကြည့်တဲ့မြေကြီးမှာမြေငလင်းတို့တုတ်ပြီးရေပုံတိုင်းတိုက်တော့ဒီရေတွေတဲ့မြုပ်ပြီးတုတ်ပြီးချက်မစိုးနဲ့ဆိုးလို့မွေနောက်ခြေခွဲရတာများစိတ်တွေတဲ့ကပြေပြောင်းပြေပြောင်းဖို့ခက်ခဲအောင်သေလောက်တဲ့တရားတွေပျက်စီးနေကြတွေတဲ့မှာသေလောက်တာတွေပြန်ရဖို့သူနေတဲ့ဒီကပါမြေချာရှိစိတ်နဲ့တို့ငါတို့ရဲ့ခလင်းငယ်တွေထားဝစီငြိမ်းချဖို့အချိန်တပြီဆိုငါတို့စိတ်ထဲမှန်တဲ့ဒီလောကကြီးအတွက်အတူတူလက်တွဲဖန်ဆင
်းမကန်နိုင်ချမ်းချမ်းနဲ့ဖိသားမဲ့ဖွဲ့သားတွေဒီဆိုထားကြတဲ့အိုကဘာမြေဆိုတဲ့သင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတဲ့ကိုတင်းင်းတွေနေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစားမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်ပြီးအားလုံးရှင်းလင်းချမ်းမြေကြပါစေရှင
်။အဝေးတဲ့နောက်ကိုကြောက်တဲ့နားလဲခွင့်လို့ခြင်းတို့ပဲစီကုန်ပြောက်ခွဲ။ရန်လို့သူတွေရဲ့သုံးပြတ်ချက်တစ်ဖက်သို့ပူဆွေးကြီးငဲတဲ့သူတွေရဲ့မြတ်ဝပြန်ကက်တာ
မေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကိုသားညုံဦးနဲ့အတူနန်းလောင်တို့ကတင်ပြထားတာဖြစ်ပါတယ်ရှင
်။ဂျာမနီနိုင်ငံမှာတော့ကမ္ဘာအသေးဆုံး Nike ကာဝေးရုံလေးကို၄000အဝါရောင်တယ်လီဖုန်းစကားပြောတဲ့ရုံထဲမှာဖန်တီးပြထားပါတယ်။အဲ့ဒီအဝါရောင်ကာပွဲရုံတွေကိုလူ2ယောက်လောက်ပဲဝင်လို့ရတာပါကိုကြက်တဲ့တချင်းဖွင့်ပြီးတော့ကာဖို့အတွက်ဒီစကိုမီးအောင်စုံတွေဘောလုံးတွေမီးခိုးငွေတွေထွက်နိုင်အောင်လို့ဖန်တီးပြထားပါတယ်နေရာရမ်းချင်းတဲ့အတွက်ဆာဖီလို့ခေါ်တဲ့ကုဘာသာကူဒီဓာတ်ပုံပြန်ရဲဖို့တော့မဖြစ်နိုင်ပါဘူးဒါမှမဟုတ်အဲ့ဒီထက်မှဓာတ်ပုံနဲ့ဗီဒီယိုရိုက်ဖို့ကင်မရာတက်ဆင်ပြီးထားတဲ့အတွက်တသက်လုံးသတိရစေမယ့်အမှတ်တရတွေကိုမှတ်တမ်းတင်ထားနိုင်ပါတယ်အခုလောလောဆယ်မှာတော့ဒီဘာလင်မြို့နေရာနှစ်ခုမှာတက်ဆင်ပြီးထားပြီးတော့တတိယတစ်ခုကတော့ရွှေလူပြောင်းလို့ရတဲ့အတွက်အိမ်မာပါတီလုပ်မယ်ဆိုရင်ဂျာမနီဆက်သွယ်ကုမ္ပဏီစီကနေပြီးတော့ငှားရမ်းနိုင်ပါလေ။နောက်ပြီးတော့အိမ်မာကုဘာသာအပိုင်ဝယ်ယူထားလို့ရင်တော့ဒေါ်လာ380လောက်ပြီးလို့ရှိရင်ဂျာမနီဆက်သွယ်ကုမ္ပဏီကတယ်လီဖုန်းယုံအဟောင်းကိုကာပွဲယုံဖြစ်နေပြောင်းပေးပါလေ။
Church of the Flying Spaghetti Monster လို့နာမည်ပေးထားပြီးတဆေ Spaghetti ခောက်ဆွဲပြန်ဖရာကျောင်းအဖွဲလို့အကြံပြင်ခေါ်ဆိုလို့ရမယ့်အဖွဲဟာသူတို့ရဲ့ပထမအဦးဆုံးဥပဒေအရအတိမတ်ပြုတဲ့မင်္ဂလာဆောင်ကိုနယူးဇီလန်နိုင်ငံမှာကျင်းပခဲ့ပါတယ်။ဒါဟာသူတို့အတွက်တကယ့်ဘာသာတရားတစ်ခုအနေနဲ့အတိမတ်ပြုခံရတဲ့သမိုင်းမှတ်တိုင်တစ်ခုလည်းဖြစ်ပါတယ်။ဖရာကျောင်းအဖွဲဝင်တွေဟာသူတို့ကိုသူတို့ခောက်ဆွဲကြိုက်နေတဲ့သူတွေလို့ခေါ်ဆိုကြပြီးပင်လယ်ဓမြတွေကိုကိုးကွယ်သလိုဒီကဘာကြီးကို Spaghetti ခောက်ဆွဲကြီးကဖန်တီးခဲ့တယ်လို့ယုံကြည်ကြပါတယ်။ဒီဘာသာတရားကိုယုံကြည်သူတွေကသူတို့ရဲ့ဘာသာတရားဟာလောင်ရည်စရာမဟုတ်ဘူးလို့ပြောဆိုကြတဲ့အပြင်ပင်လယ်ဓမြတွေလိုစကားပြောကြတဲ့နေတွေကိုအားလိုက်ရက်ဖြစ်သတ်မှတ်ပြီးတော့ဆင်နွှဲကြပါတယ်။သူတို့ရဲ့ဖျားချောင်းဘာသာရေးယုံကြည်မှုဟာတကယ့်အတွေးအခေါ်ယုံကြည်မှုအပေါ်အခြေခံတယ်လို့နယူးဇီလန်တာဝန်ရှိသူတွေကသဘောတူခဲ့ပြီးတဲ့နောက်အခုလိုတရားဝင်လက်ထပ်ပွဲဖြစ်လာခဲ့တာပါ။မင်္ဂလာပွဲကိုတော့ဆင်လုံးကားတင်မောပေါ်မှာကျင်းပခဲ့ပြီးတက်ရောက်သူတွေကတော့ပင်လယ်ဓမြတွေလိုဝတ်ဆင်ထားကြပါတယ်ရှင်။
ွေရသည်ကိုရောက်လာတာနဲ့တပြိုင်တည်းကဘာအနှံ့ကမြို့ကြီးတွေမှာကျမပျော်ရွှင်မှုကိုမြင့်တင်မှုအတွက်ကာလာရန်ဆိုတဲ့ရောင်နေထဲမှာပြီးတဲ့ပြေးပြိုင်မှုကိုကျင်းပကြပါတယ်။ဒီလိုရောင်ထဲမှာပြေးပွဲတွေကို2017လောက်ကကစတင်ကျင်းပခဲ့ပြီးတော့အခုခါမှာတော့ကမ္ဘာနိုင်ငံပေါင်း40ကမြို့ကြီး200ကျော်မှာကျင်းပနေကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့ April 18ရက်နေ့ကပြင်သစ်နိုင်ငံ Paris မြို့ကထင်ရှားတဲ့အဆောက်အုံတွေနားမှာဒီအပြေးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။5ကီလိုမီတာရှိတဲ့အပြေးလမ်းမှာအင်ဂျင်ဖြူတွေကိုဝစ်ဆင်ရတာဖြစ်ပြီးတော့တက်ကီလိုမီတာတိုင်းမှာအယောင်တစ်မျိုးစီနဲ့နောက်ဆုံးပန်းလိုင်ကိုရောက်တဲ့အထိအယောင်မျိုးစုံပတ်ဖြန်းထားတာပါ။ပန်းဝင်ပြီးတဲ့နောက်တော့အတီးမှုတ်ဖြောပြပွဲတွေလည်းပါရှိပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကအမျိုးသမီးတယောက်ဟာထောင်ပေါင်းများစွာသောကြောင်နေအတွက်သူ့အိမ်ကိုဖယ်ပေးခဲ့ပါတယ်။ဆနေကကျဲဝန်းနဲ့လင်းညာလက်တန်ဇီယိုရဲ့အိမ်နဲ့ခြံကိုပိုင်ရှင်မရှိတဲ့အကြောင်းတွေအတွက်ခလုံးရနေရအဖြစ်ဖန်နေခဲ့တာဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုမှာတော့ကြောင်းတွေကိုလောင်အိမ်ထဲမှာမထားတဲ့အကြီးဆုံးနေရာဖြစ်ပါပါဒီနေရာကိုလွှင့်ခဲ့တဲ့24နှစ်ကသူအငိမ့်စားယူတဲ့အချိန်ကကြောင်းကလေးအနှဲငယ်နဲ့စတင်ခဲ့တာဖြစ်ပြီးတော့အနီးအနားဝန်းကျင်ကတရိတ်ဆန်စောင့်ရှောက်ရေးစခန်းတွေမှာမွေးမြူမဲ့သူမရှိတဲ့ကြောင်းတွေအများကြီးဖြစ်နေတာကိုသတိပြုမိပြီးအခုလိုအများကြီးဖြစ်လာတာပါသူရဲ့အငိမ့်စားဆူဆောင်ငွေတွေကိုလည်းဒီကြောင်တွေထိမ့်သိမ်းဆောက်ရှောက်ဖို့အသုံးပြုသလိုလက်ခံရရှိတဲ့အလူငွေတွေကိုလည်းအသုံးပြုတာပါသူကိုယ်ရင်းကတော့သူ့ခြံရဲ့ဘေးနားကရွေ့ရှားနိုင်တဲ့မော်တော်ကားပေါ်ကအိမ်မှာသွားနေပါတယ်ထမောင်းများစွာသောကြောင်တွေကိုပြုစုထိမ့်သိမ်းဖို့အတွက်စေတနာဝန်ထမ်းလှူအားပေးပြီးရှိပါတယ်ခြံကြီးကိုလည်းကြောင်တွေအတွက်တီးတန့်ခြံခတ်ထားပြီးအနည်းရပြုနိုင်တဲ့ကောင်းနေမဝင်နိုင်တဲ့အတွက်မွေးညူမဲ့ပိုင်ရှင်မပေါ်လာမချင်းကြောင်တွေဟာလွတ်လွတ်လပ်လပ်အသက်ရှင်နေထိုင်သွားနိုင်မှာဖြစ်ပါတယ်ရှင်
ကိုသားညိုဦးနဲ့နန်းလောင်တို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တင်းငွေနေနေညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာမာကဲလ်တို့ဂျာမနီရဲ့ဆက်မှုမြို့ဟန်နိုဗာမှာတနင်္ဂနွေနေ့မှာတွေ့ဆုံပါတယ်။ကမ္ဘာစီးပွားရေးကအစအတ္တလန္တိတ်တစ်ဖက်တစ်ချက်နိုင်ငံများလုံခြုံရေးအပေါ်အကြမ်းဖက်ချင်းချောက်မှုမြင့်မားလာနေတာအဆုံးကြေကြေပြန့်ပြန့်ဆွေးနွေးကြမှာဖြစ်ပါတယ်။တချင်ကဂျာမနီနန်းဆက် Royal House of Hanover ရဲ့နေရာတည်ဆိုင်ဖြစ်ခဲ့တဲ့ခန်းနားထဲဝါလာတဲ့ Charlotte Herring Hansen မှာအမေရိကန်သမ္မတအိုဘားမားကိုဂျာမနီဝန်ကြီးချုပ်မာကဲကတရားဝင်ကြိုဆိုခဲ့ပါတယ်။စီးရီးယားနိုင်ငံကိုအမေရိကန်မြေပြင်တပ်တွေဆေလွှတ်ဖို့သူ့အနေနဲ့စဉ်းစားမှာမဟုတ်ဘူးလို့အမေရိကန်သမ္မတအိုဘားမားကပြောဆိုလိုက်ပြီးစီးရီးယားနိုင်ငံရဲ့ပြဿနာဖြေရှင်းမှုကြိုးပမ်းလာမှာစီးရီးနီးထက်တခြားနည်းလမ်းတွေကိုသုံးရမယ်လို့သူကပြောပါတယ်။စီးရီးယားသမ္မတဘာရှားအယ်အာဆတ်ရဲ့အစိုးရကိုဖြုတ်ချဖို့မြေပြင်တပ်တွေဆေလွှတ်မယ်ဆိုရင်ဗီတိန်နဲ့အမေရိကန်အတွက်အမှားလုံးမိတယ်လို့ဖြစ်လိမ့်မယ်လို့ BBC ရုပ်သံဌာနနဲ့အင်တာဗျူးမှာအမေရိကန်သမ္မတကပြောဆိုသွားတာဖြစ်ပါတယ်။ရင်ငုံတင်မောကနေပြစ်လွတ်တဲ့ပေရင်းတပ်ဒုံးကြီး SLBM စမ်းသပ်မှုကိုစနေနေ့ကလှုပ်ဆောင်ခဲ့ပြီးမဟာအောင်မြင်မှုကြီးဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပေမဲ့တောင်ကိုရီးယားဘက်ကတော့ဒီစမ်းသပ်မှုမအောင်မြင်ဘူးလို့တတ်မှတ်ပြောဆိုပါတယ်။ဒါပေမဲ့စီးရဲဆိုင်ရာလေလာသုံးသပ်သူတို့ကတော့အခုဒုံးကြီးပြစ်လွတ်စမ်းသပ်မှုကိုအဆင့်ကိုတိုးတက်ဖြစ်ထွန်းမှုတချို့ရှိခဲ့တဲ့မအောင်မြင်မှုအဖြစ်တတ်မှတ်ထားကြပါတယ်။
သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vidat စိုးစိုးညက်ဖြစ်ပါတယ်ရှင်။ကျွန်မကတော့စုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးသလို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet စာမျက်နှာ bamis.voanews.com မှာလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။တော်တာရှင်များအားလုံးတနင်္ဂနွေညချမ်းမှာရှင်လန်းချမ်းမြေပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါရှင်
This program has come to you from the Voice of America, Washington.